Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်မြတ်လတ်20ရက်တနင်္ဂနွေနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30နှစ်တို့အပြင်လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇွန်ဝိုင်းကဆောင်ရွက်ပေးတော့မှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းကမာရီယိုပိုမြို့မှာရှိတဲ့အရက်သားတွေခိုးလုံတဲ့နေရာကိုရုရှားကဘုံကျဲတိုက်ခိုက်ခဲ့ပါတယ်ယူကရိန်းစစ်တပ်အဆောက်အုံတွေကိုရုရှားကအတန်တဲ့ဆယ်ဆမြန်နဲ့ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ပါတယ်မြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွတ်ခဲ့ပါတယ်ဆော်ဒီအာရေဗျရေနံကုမ္ပဏီကြီးကမနေ့ကအမြတ်120ရာခိုင်နှုန်းရခဲ့တယ်လို့ပြောပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေကိုနားဆင်ကြရတဲ့အခါမှာတော့
ဒီချောင်းလေးဟာမှတ်ပုံနဲ့နေရမယ်ဘာကြောင့်လဲဆိုတော့တချို့ကလည်းမီးရှို့ဖြက်စီခံရတယ်တချို့တွေကစင်ကလေးရထွက်ပြေးလာရတယ်စီချောင်းစကန်နေအဲ့တော့ဒီလိုမှမှတ်ပုံနဲ့ပါမလာကြဘူ
းမှတ်ပုံနဲ့မပါပဲခီးသွားလာခွင့်ကတ်တက်ချက်ကြောင့်မှတ်ပုံနဲ့မရှိသူတွေအခက်ကြုံရမယ့်အခြေအနေအကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့ရိုဟင်ဂျာတွေကိုစစ်ကောင်စီကပြန်ခေါ်မဲ့အစီအစဉ်ဟာဘလောက်ထိဖြစ်နိုင်ချေရှိသလဲဆိုတာနဲ့အမေရိကန်ကကြားမှဒန်းတူညီများတဲ့လစာရရှိအကြောင်းဆောင်ရွက်ချက်စတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရမှာပါအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများကန္တာသတင်းတွေကတုဒ္ဒအစီအစဉ်နဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နန်းလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံမာရီယိုပောမြို့မှာလူ400လောက်ခိုးလုံနေတဲ့အမှုပညာကျောင်းတစ်ကျောင်းကိုရုရှားတပ်တွေကတိုက်ခိုက်ခဲ့တယ်လို့မြို့ကောင်စီကတနင်္ဂနွေနေ့ကပြောပါတယ်အသေးပြောက်စင်းကိုတော့မသိရသေးပါဘူးလူထောင်ပေါင်းများစွာကိုလည်းရုရှားနိုင်ငံတဲကိုခေါ်ဆောင်သွားခဲ့တယ်လို့မြို့ကောင်စီရဲ့ကြေညာချက်မှာပြောထားပါဗျ။ဒုတိယကမ္ဘာစစ်အတွင်းလူတွေကိုနာဇီတွေကဖမ်းဆီးခေါ်ဆောင်သွားတဲ့လူရဲ့မျိုးဖြစ်ကြောင်းမြို့တော်ဝင်ဗာတင်ဘွိုက်ချန်ကိုကပြောပါဗျ။မာရီယိုပောမြို့မှာရုရှားရဲ့လူရဲ့တွေဟာစစ်ရာဇဝင်မှုမြောက်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇလန်စကီကစနေနေ့ညသူ့မင်ကွန်းမှာပြောကြားသွားခဲ့ပါဗျ။ကြကြပြတ်ပြတ်စဉ်းစားထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့ရုရှားကိုသူကထပ်မံတောင်းဆိုလိုက်ပါတယ်။ယူကရိန်းကနေတိုးကိုဝင်ဖို့မလျှောက်တော့ဘဲဂျာနီအနေထားယူမယူပြဿနာနဲ့ပတ်သက်လို့လမ်းတစ်ဝက်ကိုရောက်နေပါပြီလို့ယူကရိန်းရဲ့စစ်ဆက်ညီနိုင်ရေးကောင်ဆောင်ဗလာဒီမာမက်ဒင်စကီကတောက်ချာနေကပြောခဲ့ပါတယ်။လူသားချင်းစာနာထောက်ထားရေးလမ်းကြောင်းတွေကိုတင်းငွေနေကဖွင့်ခဲ့ပြီးလူပေါင်း6600ကျော်မြို့အသီးသီးကထွက်ခွာနိုင်ခဲ့ကြတယ်လို့ယူကရိန်းသမ္မတယုံဒုတိယအကြီးအကဲဂရိလိုတိုင်မိုရှန်ကိုကပြောပါတယ်ကုလသမဂ္ဂရဲ့ခမ်းမ်းချက်အရလူပေါင်း 3.3 သန်းကျော်ယူကရိန်းကနေထွက်ပြေးခဲ့ကြရတာပါနိုင်ငံအတွင်းနေရက်စွန့်ခွာပြောင်းရွှေ့နေထိုင်ရသူ 6.5 သန်းရှိတယ်လို့ဆိုပါတယ်အနည်းဆုံးအရသား848ယောက်သေဆုံးခဲ့ပြီး1400ကျော်ဒဏ်ရာရရှိခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးယုံကပြောပါတယ်ယူကရိန်းစစ်တပ်ရဲ့အဆောက်အုံတွေကိုအတန်ထက်ဆယ်ဆမြန်ဒုံးကျည်နဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားစစ်တပ်ကတင်းကွင်နေကပြောလိုက်ပါတယ်အတန်ထက်ဆယ်ဆမြန်ကင်ဇယ်ဒုံးကြီးဟာယူကရိန်းရဲ့ပင်လယ်နဲ့စိတ်ကမ်းအနီးကလောင်စာဆီတိုးလောင်ကန်ကိုထိမှန်ခဲ့တယ်လို့ရုရှားစစ်တပ်ပြောရေးဆိုခွင့်ရှိသူအီဂေါ်ကာနာရှန်ကော့ဖ်ကပြောပါတယ်ဒီဒုံးကြီးတွေဟာမိုင်1250အကွာထိပစ်ခတ်နိုင်စွမ်းရှိပါတယ်ရုရှားကဒုံးကြီးတွေကိုဒုတိယနေ့ဖြစ်ဆက်လက်အသုံးပြုလာတာပါအရင်နေ့တော့ယူကရိန်းအနောက်ပိုင်းကလက်နက်တိုးလောင်ရုံကိုဒီဒုံးကြီးနဲ့ပထမဆုံးချိန်ဖြစ်တိုက်ခိုက်ခဲ့တယ်လို့စစ်တပ်ကပြောပါတယ်ကက်စပီယံပင်လယ်ပြင်မှာရှိတဲ့ရုရှားစစ်သင်္ဘောကနေကယ်လီဘတ်ခရုစ်ဒုံးကျည်နဲ့လည်းပြစ်လွတ်တိုက်ခိုက်ခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ယူကရိန်းရဲ့ပင်လယ်နဲ့စိတ်ကမ်းကြီးကလောင်စာဆီတိုးလောင်ကကိုတိုက်ခိုက်ရမှာဒီဒုံးကျည်တွေကိုလည်းအသုံးပြုခဲ့တယ်လို့သူကဆိုပါတယ်။ပင်လယ်နဲ့ကနေပြစ်လွတ်ရမှာတော့ယူကရိန်းမြောက်ပိုင်းနစ်ဇင်းမြို့မှာရှိတဲ့တန်ချက်ကကားပြင်ဆက်ရုံကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ SU-35တိုက်ခိုက်ရေးဂျက်လေယာဉ်တွေကိုအသုံးပြုပြီးတော့လဲဝေဟင်ကနေဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။ဒုံးပြန်အများနဲ့လွတ်တင်တဲ့စနစ်ကိုအသုံးပြုပြီးဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားနိုင်ငံကပြစ်လွတ်လိုက်ကြောင်းတောင်ကိုရီးယားစစ်တပ်ကတနင်္ဂနွေနေ့ကပြောပါတယ်။ဒါပေမဲ့ဒုံးကျည်အမျိုးအစားရောက်ခဲ့တဲ့အကွာအဝေးလားရာတွေကိုတော့တောင်ကိုရီးယားစစ်တပ်ကအသေးစိတ် မကြညာခဲ့ပါဘူးအချင်းတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့တော့ကြညာချက်မှာပြောထားပါတယ်တောင်ပြောင်းပြန်ပြည်နယ်ကနေတနာရီအတွင်းမှာဒုံးမြန်လေးစင်းကိုပြစ်လွတ်ခဲ့ကြောင်းတောင်ကိုရီးယားသတင်းဌာနရဟတ်ကဆိုပါတယ်တိုင်းပြည်ရဲ့အနောက်ဘက်ပင်လယ်ထဲကိုကြောက်ခဲ့တယ်လို့သတင်းကပြောပါတယ်အရင်ပတ်တုန်းကလည်းဒုံးကြီးတစင်းပြစ်လွတ်ခဲ့ပြီးမဲ့လေထဲမှာပေါက်ကွဲသွားခဲ့တာကြောင့်အပြည့်စီအပိုင်းစတွေဟာပြုံးရန်အနီးမှာကျလာခဲ့ပါသေးတယ်။အခုလိုပြစ်လွတ်ခဲ့ပြီးတဲ့နောက်တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကိုအရေးပေါ်ဆင့်ခေါ်ခဲ့ပါတယ်။အခုချိန်ထိပြောက်ကိုရီးယားကဒီနှစ်အတွင်းဒုံးကျည်ပြစ်လွတ်တာ17ချီရှိသွားခဲ့ပြီးပါပြီ။မကြမီတိုက်ချင်းပြစ်ပယ်ဒိန်းတပ်ဒုံးကျည်ကိုစမ်းသပ်ပြစ်လွတ်လိုက်မယ်လို့အမေရိကန်တာဝန်ရှိသူတွေကသတိပေးထားပါတယ်။အခုစမ်းသပ်တဲ့ဒုံးကျည်ဟာတာဝေးပြစ်ဒုံးကျည်တွေလောက်အနည်းငယ်မကြီးမားပေမဲ့တောင်ကိုရီးယားကိုတော့အဓိကချိမ့်ချောက်နိုင်တဲ့လက်နက်မျိုးဖြစ်ပါတယ်။ရေတံရောင်းချရာကဆော်ဒီအာရေဗျနိုင်ငံရဲ့အသရေအမြတ်ဟာရာနှုန်း120ကျော်ရှိခဲ့တယ်လို့ဆော်ဒီအရမ်ကိုကုမ္ပဏီကသတင်းကွန်ရင်းနေကပြောပါတယ်။ယင်းမဲဟော့တီတပုံတွေကအရမ်ကိုဆက်ယုံနဲ့ရေနံစိမ်းလောင်ကန်တွေအပါအဝင်နေရာများစွာကိုဒရုန်းနဲ့ပစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောပြီးနိုင်ရအတော်ကြာမှာအခုလိုကုမ္ပဏီကကြေညာခဲ့တာဖြစ်ပါတယ်။2020တုန်းက49ဘီလီယံအမြတ်ရှိခဲ့ရာက2021ခုနှစ်မှာဒေါ်လာ110ဘီလီယံရရှိခဲ့တာပါရေနံထုတ်လုပ်မှုနည်းသွားခဲ့တာရဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာတွေရဲ့ကြောင့်ရေနံစင်းကပြန်တက်လာတဲ့အတွက်အခုလိုအမြတ်စွန်းကတက်လာတာဖြစ်ပါတယ်2014ခုနှစ်တုန်းကလည်းရေနံစင်းတက်ခဲ့ဘူးပါတယ်အဲ့ဒီချိန်ကလေးကဆိုရင်အခုလိုရေနံစင်းတက်တာဟာအမြင့်ဆုံးဖြစ်ပါတယ်လက်ရှိချိန်မှာ Brent ရေနံစင်းတစီကဒေါ်လာ100ကျော်ပေါက်နေတာပါအနောက်နိုင်ငံတွေကရေနံပို့ထုတ်လုပ်ဖို့ဖိအားကိုဆော်ဒီအာရေဗျပါဝင်ရေနံထုတ်ပင်လယ်ကွေ့နိုင်ငံတွေကအခုထိတော့ကြံ့ကြံ့ခံနေကြဆဲပါရေနံထုတ်လုပ်သူများအဖွဲ့ကိုဆော်ဒီအာရေဗျနဲ့ရုရှားတို့ကဥဆောင်နေကြတာဖြစ်ပါတယ
်ဘီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုထုတ်လွှင့်နေပါတယ်တောင်ကိုရီးယားနိုင်ငံရွေးကောက်ခံသမ္မတကလက်ရှိ Blue House သမ္မတအိမ်တော်ကိုအသုံးပြုမှာမဟုတ်ပဲပြည်သူတွေနဲ့ပိုးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်အောင်ဆိုးမြို့လည်ကောင်းမှာပြောင်းပြီးတော့ရုံထိုင်မယ်လို့ပြောပါတယ်။ရွေးကောက်ပွဲမဲဆွဲစည်းရုံးပွဲအတွင်း Mr. Yong Suk Yeol ပေးခဲ့တဲ့ဂရုတွေထဲမှာသမ္မတရုံးကိုပြောင်းရွှေ့မယ်ဆိုတဲ့အချက်လက်တစ်ခုအပါအဝင်ဖြစ်ပါတယ်။ Conservative ထိပ်တန်းအစိုးရရှင်းနေဟောင်းသူဖြစ်တဲ့ Mr. Yong Suk Yeol ဟာလာမယ့်မေလ10ရက်နေ့ကစပြီးတော့9နှစ်ကြာသမ္မတတာဝန်ထမ်းဆောင်ရမှာပါ။တောင်ကုန်းပေါ်မှာတည်ဆောက်ထားတဲ့ Blue House သမ္မတအိမ်တော်ရဲ့တည်နေရတဲ့ဒီဇိုင်းပုံစံကကိုရီးယားသမ္မတတွေအနေနဲ့ပြည်သူတွေနဲ့ကင်ကွာပြီးရာထူးအာဏာကိုတရားလုံးအသုံးချနေတယ်ဆိုတဲ့ဝေဖန်တန်တွေထွက်လာစေတယ်လို့လည်း Mr. Yeol ကပြောပါတယ်။သူတာဝန်ဆပ်ပြီးတော့ထမ်းဆောင်တဲ့အချိန်ကစပြီးတော့သမ္မတရုံးကိုဆိုးမြို့လည်းကကာကွယ်ရေးဝန်ကြီးရုံးထဲပြောင်းရွှေ့ဖွင့်မယ်လို့ရွေးကောက်ခံသမ္မတရုံးကတင်းငွေနဲ့ရုပ်သံမင်းခုံမှာပြောကြားသွားပါတယ်။အစိုးရထိပ်တန်းရုံခံနေရာကိုပြောင်းရွှေ့ရဟာနိုင်ငံတော်လုံးညုံရေးကိုအားနည်းသွားစေနိုင်တယ်လို့သမ္မတရုံဖွင့်မဲ့နေရာတစ်ဝိုက်ပြည်သူတွေရဲ့ပစ္စည်းဥစ္စာဆိုင်ရာအခွင့်အရေးတွေကိုချိုးဖောက်ရာရောက်စေနိုင်ုံမကဖဏငွေတွေပါအလွန်အကျွံသုံးဆွဲရလိမ့်မယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာနေပါတယ်။စင်ကာပူနိုင်ငံမှာယူကရိန်းအကြမ်းတဲပေါ်ပေါက်လာတဲ့အချိန်ကစပြီးတော့ကုန်စည်နှုန်းနဲ့စီးဆင်းတွေတက်လာတဲ့အတွက်ဈေးကွက်တည်ငြိမ်မှုရှိရေးအစိုးရကဆောင်ရွက်နေပါတယ်။စင်ကာပူတနိုင်ကလုံးစားတောက်ကုန်နဲ့လောင်စာဆီအားလုံးပြည်ပကနဲ့လုံးဝနေပါဝယ်ယူနေရတာဖြစ်ပြီးကာယောကပေါပေါက်လာတဲ့အချိန်မှာတော့ယူကရိန်းနိုင်ငံအထိကျပ်ဥတွေဝယ်ယူခဲ့ရပါတယ်။ဒါပေမဲ့ယူကရိန်းအကြက်အသေးကြောင့်တလအတွင်းကျပ်ဥဈေးတွေကနှစ်ဆကျော်တက်သွားပြီးတော့ဆန်းနေဟင်းသီးဟင်းရွက်ဈေးတွေကလည်းတက်လာပါတယ်။စင်ကာပူမှာလျှစ်စစ်တပ်အားထုတ်လုပ်ဖို့တဘာဝဓာတ်ငွေကို65ရာခိုင်နှုန်းအသုံးပြုနေရပြီးပြည်ပကပဲဓာတ်ငွေဝယ်နေရတာပါ။မနစ်စတုတ်ထလေးလပတ်မှာလက်စစ်တအားခါရီက3.2ရာခိုင်နှုန်းတက်လာပြီးဒီနှစ်မှာတော့ပထမလေးလပတ်မှာတင်5.6ရာခိုင်နှုန်းတက်လာပါတယ်ဒီအခြေအနေတွေကိုကင်တွယ်နိုင်ဖို့ပြည်ပကိုစွန့်ရင်ရောင်းချမှုတာမြင့်တဲ့မူဝါဒတွေလည်းစင်ကာပူအစိုးရကချမှတ်လိုက်ပါတယ်ဒီကမ္ဘာလုံးငွေကြေးဖောင်းပွားမှု9ရာခိုင်နှုန်းအထိရှိလာနေပြီးတော့စင်ကာပူမှာတော့အ ਨੇ အချင်းလောက်တာထိခိုက်မှုရှိအောင်ဆောင်ရွက်နေမှာပါလို့စင်ကာပူညာညာနေပညာတက်ကတော်စီဝေးပမောက်ခရန်ရွေလင်းကပြောပါတယ် ငွေကြေးဖောင်းပွားမှုတိတ်မဆိုးအောင်ထိန်းချုပ်တဲ့အနေနဲ့အဆင့်6ခုပါဈေးနှုန်းထိန်းချုပ်ရဲ့အစီအစဉ်တရားကိုလည်းအစိုးရကကြေညာပါတယ်။အဲ့ဒီအချိန်မှာအဓိကလက်လီကုမ္ပဏီကြီးတွေနဲ့ပူးပေါင်းပြီးတော့နေ့စဉ်စားသောက်ကုန်တွေကိုတတ်နိုင်တဲ့ဈေးနှုန်းနဲ့ရောင်းချဖို့ဝင်ငွေနဲ့မိသားစုတွေအသေးစားနဲ့အလားစားစီးပွားရေးလုပ်ငန်းတွေကိုကူညီမဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။ပရတိန်နိုင်ငံမှာစတုတ္ထမြောက်ကိုဗစ်ကာကွယ်ဆေးစတင်ထိုးနှံပြီးတော့မယ်လို့ NHS အမျိုးသားကျန်းမာရေးဌာနကတင်းငွေနေမှာကြေညာပါတယ်။ပုဂ္ဂိုလ်နိုင်ခြင်းများတဲ့ပြည်သူ့နဲ့ချီကိုကာကွယ်ဆေးထိုးကြဖို့လဲကံလန်းထားပါတယ်။တက်ကြီးဆောင်လျှောက်ရေးဂေဟာရီအသက်85နှစ်အထက်ရှိသူတွေနဲ့ကိုခံအားနည်းတဲ့လူတွေကို၄ချိန်မြောက်ကိုဗစ်ကာကွယ်ဆေးထိုးနှံပေးမှာပါ။ပရတိန်ပြည်သူ၅သန်းလောက်ကာကွယ်ဆေးထိုးပေးနိုင်မယ်လို့လဲတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။အိုမီကရွန်မျိုးကွဲတဲ့ကြောင့်ပရတိန်နိုင်ငံတော်ပုဂ္ဂိုလ်ဆက်မှုတကြော့ပြန်မြင့်တက်နေပြီးလူ20မှာတယောက်လောက်ပိုကူခံနေရတာပါ။ဆေးဦးနယ်မှာလည်းကိုဗစ်လူနာတွေနဲ့ပြန်တိုးလာနေပေမဲ့အထူးကြက်မှတ်ကူတာပေးရတဲ့လူနာတွေတော့တိတ်မများပါဘူး။ပရတိန်နိုင်ငံဟာကာယောဂါကိုအလူးလဲရင်ဆိုင်ခဲ့ရတဲ့ကမ္ဘာနိုင်ငံတွေထက်ကတခုအပါအဝင်ဖြစ်ပြီးကိုဗစ်ပိုးကြောင့်လူပေါင်း36,300ကျော်သေဆုံးခဲ့ရပါတယ်။အပြည်ပြည်ဆိုင်ရာအာဂါသာစကန်စီကိုမနေ့စနေနေ့ကရောက်လာကြတဲ့ရုရှားအာဂါသာယင်မှု၃ဦးတို့ရဲ့ဝတ်စုံတွေမှာအပြာရောင်နဲ့အဝါရောင်တွေထင်ထင်ရှားရှားတွေ့ရတဲ့အတွက်ဒါဟာယူကရိန်းနိုင်ငံတော်အလိုင်းရဲ့အယောင်နဲ့ဖြစ်တဲ့ဆိုပြီးတချို့ကတော့မြင်ကြပါတယ်။အာဂါသာယင်မှုအိုလက်အာဒီမိုင်ယက်ကတော့သူတို့ဝတ်မဲ့ဝတ်စုံတွေကိုတည်တန့်ချုပ်လို့ရတာဖြစ်တဲ့အတွက်ပြီးခဲ့တဲ့6လလောက်ကလေးကသူတို့ဝတ်ချင်တဲ့ဒီဇိုင်းတွေကိုရွေးခဲ့တာလို့ပြောပါတယ်။အာဂါသာယင်မှု၃ဦးစလုံးဘော်မန်မော့စကိုအစိုးရနည်းပညာတက္ကသိုလ်မှာကျောင်းထည့်ခဲ့တာဖြစ်တဲ့အတွက်မိခင်တက္ကသိုလ်ကိုကိုးစားပြုတဲ့အယောင်တွေကိုရွေးခဲ့တာလို့လည်းပြောပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်နေတဲ့အချိန်မှာယူကရိန်းနဲ့စီလုံးညီညွတ်ကြောင်းပြသတဲ့အနေနဲ့အထင်ကြီးရနိုင်ငံရေးသမားတွေအနုပညာရှင်တွေအပါအဝင်လူအတော်များများယူကရိန်းနိုင်ငံတော်အလိုက်ရအယောင်ဖြစ်တဲ့အပြာရောင်နဲ့အဝါရောင်တွေကိုသုံးလာကြတာပါ။ဒါကြောင့်လဲရုရှားအာကာသယင်မှုတွေမှာတွေ့ရတဲ့အယောင်တွေနဲ့ပတ်သက်ပြီးတော့ထင်မြင်ယူဆအချက်တွေလည်းထွက်ပေါ်လာနေတာဖြစ်ပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြတာပါခင်ဗျာ။ VOA American တန်ကနေတင်းနေကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့မြန်မာနိုင်ငံထဲမှာမှတ်ပုံနဲ့မပါပဲခီးသွားခွင့်မရှိဘူးဆိုတဲ့စစ်ကောင်စီရဲ့ပြဋ္ဌာန်းချက်အသစ်အကြောင်းကိုတင်ပြပေးကြပါမယ်။လာမယ့်ဧပြီလ1ရက်နေ့ကစပြီးတော့မြန်မာနိုင်ငံအတွင်းခီးသွွာလာမှုနဲ့တဲခိုနေထိုင်ရာနေရာတွေမှာနိုင်ငံသားစစ်စီရေးကတ်ကိုပဲပြတာအစစ်စစ်ခံရမယ်ဆိုပြီးတော့စစ်ကောင်စီကသတိပေးထုတ်ပြန်ထားပါတယ်။ပတ်ပုံနေမရှိလို့ထောက်ခံစားနဲ့သွာလာတဲခိုတာမျိုးကိုလက်မခံတော့ပါဘူး။ဒီထုတ်ပြန်ချက်ကြောင့်အများပြည်သူတချို့အခက်အခဲကြုံနိုင်တယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရန်နိုင်ကပြောပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံမှာအကြောင်းမျိုးမျိုးကြောင့်နိုင်ငံသားစီစီကတ်မရှိသူတွေထောက်ခံစာနဲ့အလုပ်ဝင်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအတွက်မတ်ပုံတင်ပါမခီးသွွာလာရမယ်တဲခုနေထိုင်ရမယ်ဆိုတဲ့ထုတ်ပြန်ချက်ဟာအခက်အခဲတစ်ခုဖြစ်လာနိုင်တယ်လို့ရွှေပြောင်းအလုပ်သမားရေးဆောင်ရွက်သူတွေကပြောပါရယ်ပြီးကြတဲ့နှစ်တွေကရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ခဲ့တာကြောင့်အိုးအိမ်စွန့်ထွက်ပြေးကြရတဲ့စစ်ဘေးဒုက္ခသည်တချို့ဟာလည်းအကြောင်းမျိုးမျိုးကြောင့်နိုင်ငံသားစီစီကတ်မရှိဘဲထောက်ခံစာနဲ့ခီးသွွာလာပြီးတိုင်းနယ်ပြည်နယ်တချို့မှာရွှေပြောင်းအလုပ်သမားတွေအဖြစ်အလုပ်ဝင်နေကြတာရှိပါတယ်။အခုလိုမှတ်ပုံတင်မရှိသူတွေမှတ်ပုံတင်ပြန်လုပ်ဖို့ခက်ခဲနေသူတွေအတွက်ဒီထုတ်ပြန်ချက်ကအခက်အခဲဖြစ်လာနိုင်တာကြောင့်စစ်ကောင်စီအနေနဲ့ဘယ်လိုတာဝန်ယူဖြေရှင်းပေးမလဲဆိုတာရေးကြည့်တယ်လို့ရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်။ကျွန်တော်တို့တရားနယ်လောက်ထောက်ခံရက်ဒီအကုန်လုံးမှာတော့ရခိုင်တော်တော်များများနိုင်ငံသားတော်တော်များများမှာတော့နိုင်ငံသားစီစီအကြကြောရှိကြတယ်။ဒါပေမဲ့အခက်အခဲကတော့တရားကြောင့်တော့လောက်အော်ဒေတာနဲ့တင်းကွာမှုတွေအတွက်ကြောင်းတော့လည်းကောင်းပေါ့နော်မိခင်ပုံရင်းဒေတာနဲ့တင်းကွာမှုကြောင်းတော့လည်းကောင်းပေါ့နော်ဒီနေရာနဲ့ပတ်သက်ပြီးတော့မှတ်ပုံနေနိုင်ငံတော်စီစီအကက်ပြောနေမပါလာတဲ့လူတချို့လည်းထောက်ခံစာနဲ့အလုပ်ဝင်နေတာတွေ့ရတယ်နောက်တစ်ချက်ကျွန်တော်ကဒီနေရာမှာအရေးကြီးဆုံးထောက်ပြချင်တာကတော့စစ်တပ်နဲ့ပေါ့နော်စစ်တပ်နဲ့ဒီခိုင်တပ်တော်ညတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်စစ်ပေးရှောင်တချို့ရှိခဲ့တယ်အခုဒီလည်းတင်းချီရှိနေဆုံးပဲဒီစစ်ပေးရှောင်တွေအတွဲကျွန်တော်တို့စစ်ပေးရှောင်တွေဟာမှတ်ပုံနဲ့နေရာနဲ့ဘာကြောင့်လဲဆိုတချို့ကြောင့်လည်းမီးရှို့ဖျက်ဆီးခံရတယ်တချို့တွေကစင်ကလေးရထွက်ပြေးလာရတယ်စစ်ပီးဆောင်စခန်းကြီးအဲ့တော့ဒီလိုမှမှတ်ပုံနဲ့ပါမလာကြဘူးဒီလိုလူတွေဟာဒီလိုရှစ်ပြောင်းလို့လုံတာအဖြစ်ရှိလာတဲ့အခါမှာဒီလိုမှမှတ်ပုံနဲ့ရှိမလာကြဘူးထောက်ခံတာတချို့နဲ့အလုံးဝလုံးနေရတာကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့ဒီအခက်အခဲတွေတော်တော်လက်ရှိရဟန်းကြီးနဲ့ဆိုးအနေနဲ့ဘယ်လောက်ပ
ဖြစ်ရှင်းပေးမလဲဘယ်လိုဘယ်လိုတောင်းယူလုပ်ပေးမလဲဆိုတဲ့အချက်ကိုတော့ကျွန်တော်တို့ဟိုဒီဟာနဲ့ပတ်သက်ပြီးတော့စောင့်ကြည့်ပြီးတော့ဘေးကွက်ထုတ်เสียရှိတာပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့လက်ရှိတောင်းဝင်ကြတဲ့ခိုင်ပြီးနေအစိုးရအနေနဲ့အစဉ်ပြေရှုံးမွေးစာစီရင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်တော့ဒီဟာနဲ့ပတ်သက်ပြီးပြဿနာတုံးပြန်ပြေလည်နိုင်နေမလို့ကျွန်တော်တို့အနေနဲ့အဲ့ဒီလိုမျိုးမဟုတ်ဘဲဒီထုတ်ပြန်ချက်ပြင်ညာချက်နဲ့ရှိပြီးတော့ဟိုရခိုင်လူမျိုးတွေတဲ့အာမခံချက်မရှိဘူးဆိုရင်ညာငုံနဲ့တခြားနေရာတွေမှာရောက်နေတဲ့ခိုင်ဒီခိုင်ရှင်းပြောင်းလုံးသားတွေတောင်းချီရှိတဲ့ခိုင်ရှင်းပြောင်းလုံးသားတွေရဲ့အခက်အခဲတွေပြဿနာတွေကိုကြုံလာနိုင်ရတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်။အဲတော့ဒီအချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့လိုအပ်လာတဲ့ခိုင်တွေဆိုးရွားကိုပြောနေပြောထိုက်တာတွေပြောရမှာမဟုတ်တွန်းအားပေးရမှာမဟုတ်ဒီကိစ္စနဲ့ပတ်သက
်။ရခိုင်မိနယ်ကနေထောက်ခံစားနဲ့ရန်ကုန်မှာအလုတ်သွားလုံနေရတဲ့ရှင်းပြောင်းလုံးသားတူကလည်းသူ့အနေနဲ့လာမယ့်ဧပြီလ၁ရက်နေ့မတိုင်ခင်နေရပြန်ပြီးမတ်ပုံတင်လုံနိုင်ပါမလားဆိုတာကိုစိုးရိမ်နေပါတယ်
။ချောင်းနေတာဆိုနေနေလမ်းမှာစိုးရိမ်တာပေါ့လမ်းမှာစိတ်ရှိနေတာများရင်လေဟာပြင်တစ်ခုပြင်မှာစိုးရိမ်တာပေါ့အဲ့ဆိုအင်းကြီးမကြောက်ရင်ပြန်တော့ပို့ကောင်းမယ်ကြာပေါ့ဟုတ်ကဲ့အခက်အခဲလို့ရှိတာပေါ့
ဒါပြင်ရွှေပြောင်းလုတ်သားတွေအများဆုံးရှိနေတဲ့ကချင်းပြည်နယ်ဖားကန့်မြို့နယ်မှာဆိုရင်လဲမပုံနေမရှိသူတွေထောက်ခံစားနဲ့အလုလာလုပ်နေသူတွေအများပြားရှိနေသလိုစစ်ကောင်စီရဲ့အခုထုတ်ပြန်ချက်ကြောင့်အလုသမားတွေပိတ်မိသွားနိုင်တယ်လို့ဖားကန့်အလုသမားကြီးဆောင်ရွက်နေသူတဦးကပြောပါတယ်
ဖကန့်ဆိုတာကနေပတ်သက်လို့ဒီကျောက်ဆင်းထွက်တဲ့ဒေသတခုလွန်နိုင်နေထွက်နေတဲ့အခါကျတော့ဖကန့်ဒေသမှာရေကြံမြင့်နေလာကြတဲ့မြန်မာနိုင်ငံတိတိကဒါဟိုကြည်သူလူထုကလည်းအများကြီးဒီမှာလာပြီးစုဝေးတဲ့နေရာတခုဖြစ်တာမို့လို့အခုလိုရုတ်တရက်ကြီးတာမှတ်ဖို့တင်ရှိမှသွားလာမယ်ဆိုတဲ့ကိစ္စမျိုးဟာဒီဖကန့်မှာလည်းပဲဒါပြောမယ်ဆိုလို့ရှိရင်ပိတ်မိတဲ့သဘောမျိုးအနေထားမျိုးရှိနေလိမ့်မယ်သုံးသပ်
စစ်ကောင်စီဘက်ကတော့အသက်16နှစ်နဲ့အထက်အကျုံးဝင်သူတိုင်းဥပဒေအရကိုင်းဆောင်တဲ့နဲ့ကတ်တမျိုးမျိုးထုတ်ပေးနိုင်ရေးအတွက်ဘန်းကင်းစီမံချက်ဆိုတဲ့လိုအပ်တဲ့နေရာတွေမှာတိမ်တက်တိမ်ဆင်းကွင်းဆင်းဆောင်ရွက်တာတွေကိုပြီးခဲ့တဲ့2022ခုနှစ်မတ်လ5ရက်နေ့ကစပြီး2022ခုနှစ်နိုဝင်ဘာ17ရက်နေ့အထိနိုင်ငံတော်မှာဆောင်ရွက်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လက်တွေ့မှာတော့ပြည်သူတွေအနေနဲ့နိုင်ငံသားစီစီကတ်လုတဲ့နေရာမှာအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိစစ်ကောင်စီကထုတ်ပြန်ထားတဲ့မတ်ပုံတင်ပါမခီးသွွာလာရမယ်တဲခိုနေထိုင်ရမယ်ဆိုတဲ့ထုတ်ပြန်ချက်ကိုပြည်သူတွေလိုက်နာနိုင်ဖို့အတွက်ဆိုရင်ပြည်သူတွေအတွက်နိုင်ငံသားစီစီကတ်ထုတ်ပေးတဲ့လုပ်ငန်းစဉ်တွေကိုအဆင်ပြေချောမွေ့အောင်ဆောင်ရွက်ပေးတင်တယ်လို့ရခိုင်မျိုးသားကွန်ရက်ဥက္ကဋ္ဌဦးတင်ထူအောင်ကထောက်ပြပါဗျာ။အဲ
မှတ်ပုံတင်လုပ်တဲ့လုပ်ငန်းစဉ်တွေမှာအဆင်ပြေချောမွေ့မှုမရှိဘူး။နောက်ပြီးအဆင်ဆင်လုပ်ငန်းစဉ်တွေကြံ့ကြာပြီးခက်ခဲနေမယ်ဆိုရင်တော့ပြည်သူတွေအနေနဲ့ဒီစီမံချက်ကိုဘယ်လောက်ပဲအဲဘောနော်ဒီအမိန်တွေကြုံညာချက်တွေပဲထုတ်ထုတ်ဒီဟာနဲ့ပတ်သက်ပြီးတော့ခက်ခဲတွေတားဆီးတွေအဆင်မပြေမှုတွေပေါ့နော်ပြဿနာပေါင်းစုံတွေကြုံနေရမှာပဲလို့ကျွန်တော်တို့မြင်တယ်အဲ့တော့ဒီညဉ့်ညာချက်တွေဒီအမိန်တွေအဆင်ပြေဖို့ဆိုရင်အဲတစ်ဖက်ကလည်းတော့ဒီဟာနဲ့ပတ်သက်ပြီးတော့အဆင်ပြေချောင်းပြောင်းဘလို့အမိန်တွေကြုံညာချက်တွေအဲအစိုးရဝန်ထမ်းတွေကိုထုတ်ပြန်ထားပြီးလဲအစိုးရဝန်ထမ်းတွေကဘလောက်လိုက်နာမှန်းမလဲဆိုတဲ့အချက်တွေပေါ်မှာပဲအဓိကမူတည်နေတယ်လို့ကျွန်တော်တို့မြင်တယ်ကျွန်တော်တို့ကတော့ဒီအချက်တွေကမလိုလားတဲ့ပြဿနာတွေဖြစ်လာမှာတော့ကျွန်တော်တို့စိုးရိမ်နေပေါ့နော်ဖြစ်လာရင်လည်းကျွန်တော်တို့ဒီကိစ္စနဲ့အတက်နိုင်ဆုံးဖြေရှင်းဖို့တော့ကျွန်တော်တို့အနေနဲ့တော့လုပ်ကင်ဆောင်ရွက်ပေးရမှာပေါ့။ဒါကြောင့်လဲဆိုရင်ခိုင်ဖွဲ့စည်းတစ်ခုကတော့ခိုင်လုံးသမားရွှေတော်လုံးသမားကိစ္စတွေပေါ့တက်နိုင်ဆုံးဆောင်ရွက်ရမှာဖြစ်နေလို့ပါပဲ
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အာဏာသိမ်းမှုဆန့်ကျင်သူတွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာခြေရွာတွေမီးရှို့ခံရတာရှိသလိုအိုးအိမ်ဆွန့်ထွက်ပြေးနေကြတဲ့ဒေသခံပြည်သူတွေအနေနဲ့မတ်ပုံတင်ပျောက်ဆုံးတာတွေအသက်မလုံနိုင်တာတွေလည်းရှိနေပါတယ်ခင်ဗျာ။
ကိုရနိုင်တင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ Rohingya ဒုက္ခသည်တွေပြန်ခေါ်ဖို့မြန်မာစစ်ကောင်စီရဲ့လိုရပေါ် Rohingya တွေရဲ့တုံ့ပြန်ပြောဆိုချက်ကိုတင်ပြပေးကြပါမယ်။ Bangladesh ဘက်ထပ်ပြေးတင်းချောင်သွားတဲ့တိတ်နဲ့ချီတဲ့ Rohingya တွေကလူ900လောက်ကိုပြန်လက်ခံဖို့အဆင်သင့်ရှိနေတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့လက်တလောပြောဆိုချက်ဟာလက်ပင်ညာဒုက္ခသည်တွေကဝေဖန်ပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေနေရပြန်နိုင်ရေးဒုက္ခသည်တွေနဲ့သာအရင်ညှိနှိုင်းဆွေးနွေးရမှာဖြစ်ပြီးအဓိကလုံခြုံရေးနောက်ဂုဏ်သိက္ခာရှိစွာနေရပြန်နေရရင်းပြန်ရေးသူတို့ဆုံးရှုံးနှစ်နာခဲ့တာတွေအတွက်တရားမျှတမှုရှိရေးဆိုတာတွေကိုအကောင့်ထယ်ဖော်ပြဖို့ထပ်မံတောင်းဆိုကြပါတယ်။အရင် NLD အစိုးရလက်ထက်ကတည်းကနောက်နေ့ကြံ့ကြာခဲ့ရတဲ့ရိုဟင်ဂျာတွေနေရပြန်ရေးဒုက္ခသည်တွေရဲ့သဘောထားကိုတော့မဆုမွန်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါရခင်ဗျာ။
2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်အဖွဲ့ကနေစစ်တပ်စခန်းနဲ့နေကြားဆောင်တဲ့စခန်းတွေကိုဝင်ရောက်စီးနှင်မှုတွေအပြီးစစ်တပ်ကနေနေမြေရှင်းလင်းမှုတွေဆောင်ရွက်ခဲ့ခြင်းလူခွေရေးချိုးဖောက်မှုတွေရှိတာကြောင့်အသက်ဘေးကိုစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်နှစ်စမိုင်းမတ်လလောက်မှာဒီလိုမျိုးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကလူ900လောက်ကိုပြန်ပြီးတော့လက်ခံမှုအစီအစဉ်ရှိပါတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA မြန်မာပိုင်းကိုပြောခဲ့ပါတယ
်လူ900လောက်ကိုလက်ခံမှုအစီအစဉ်ရှိတယ်ဆိုတာလွန်ခဲ့တဲ့တလကျော်ကျော်နှစ်လလောက်နှီးပါကလေးကအဲ့လိုပြောပါတယ်အဲ့တော့လက်ခံမှုရှိတယ်အဲ့လိုသူတို့ပြောတဲ့အချိန်မှာတော့ကအဲဒီ COVID-19 ရောဂါအကျဖက်မှာရှိတော့ငါပေါ့နော်ဆိုတော့အဲ့လိုဘယ်လိုလက်ခံမလဲဆိုတဲ့ဟာကိုကျွန်တော်သိထားတဲ့လောက်ပြောရရင်တော့ကုန်းချောင်းနဲ့ရေချောင်းနှစ်ခုကလက်ခံမှာပေါ့ဆိုတော့ဒီတောင်ပြိုလက်ဝဲအဲကကုန်းချောင်းကဝင်လို့ရှိရင်ကျင်းချောင်းကရေချောင်းကဝင်တာကိုလက်ခံမှာပေါ့နေရာနှစ်နေရာလက်ခံမယ်လို့ပြပါတယ်အဲ့မှာလက်ခံတဲ့အခါမှာဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်ပို့ရမယ်အဲ့ပို့မဲ့လူတွေကကျွန်တော်တို့ကဟိုသဘောကလူနာမည်တွေပါမဲ့ဥယျာဉ်တွေကြားမတွေဇင်းတွေကကျွန်တော်တို့ရပိတာဖြစ်မှာဖြစ်ပါတယ်လက်ခံမဲ့အစီအစဉ်ကရခိုင်ပြည်နယ်အစိုးရကလက်ခံမဲ့အစီအစဉ်မဟုတ်ပါဘူးပြည်ထောင်စုကလက်ခံမဲ့အစီအစဉ်တပြည့်ရပါတယ်ခင်ဗ
ျအခုလိုမြန်မာစစ်ကောင်စီဘက်ကရိုဟင်ညာ900ပြန်ခေါ်ဖို့လုပ်နေတယ်ဆိုတဲ့ပြောဆိုချက်အပေါ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာဒုက္ခသည်တွေကမေးခွန်းထုတ်ပါတယ်ဒုက္ခသည်စခန်းတွေထဲမှာနေရပြန်နိုင်မယ်ဆိုတဲ့တရားဝင်ပြောဆိုချက်မရှိပါဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေတာကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်ပြီးဒုက္ခသည်တွေကိုပညာပေးအစီအစဉ်တွေမှာကူညီပေးနေတဲ့စေတနာဝင်တဲ့ရိုဟင်ညာဒုက္ခသည်ဥအောင်မြိုင်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်ရောဒီတော့ UN နဲ့ရှိတာပေါ့နော်သူတို့စီကနေကျွန်တော်တို့ဒုက္ခသည်တွေကိုနေရပြေကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်အဆောင်ကျထားတာပါတခုမှမရှိတော့ဘူးလူဘုတ်ကနေရကြောပြန်လက်ခံနေဆိုပြီးတော့ရထိုင်ပြင်းနေကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလာစင်းရနေတဲ့သူဒီရကိုပြောနေတာပဲကျွန်တော်တို့အကြသိရတယ်သူပြောနေတဲ့ဟာကြတော့ဒီမှာမဲခွန်းထောက်စီရတို့အများကြီးပါပဲကနေရကြောကိုသူတို့ရဲ့လွန်ချိုးတဲ့ဘန်းချာတာဘလူးစီစဉ်တက်မယ်ဆိုတာတို့ရောမပါတော့သူတို့ကျွန်တော်တို့ဒုက္ခသူတွေကမျိုးမျိုးပေါ့နော်သူရဲ့အင်တာဗျူးပြေထားတာဟာကိုဒီဒီကမှာမျိုးမျိုးမဲခွန်းထောက်နေရရှိသေးတယ်
အတလူပြေခဲ့ကြရတဲ့ရိုဟင်ဂျာတွေဟာ၅နှစ်ကျော်ကြာဒုက္ခသည်စခန်းတွေထဲမှာနေထိုင်ခဲ့ရပြီးသူတို့ရဲ့လုံခြုံရေးတရားမျှတမှုဒဏ်လူညီတူရှိမှုဆိုတဲ့အခိုင်အမာအာမခံချက်ပေးနိုင်တဲ့အနေအထားတစ်ခုမရှိဘဲနေရပြန်ဖို့ဆိုတာဘလို့မှမဖြစ်နိုင်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်ကိုကာမေးကဆိုပါတယ
်ကျွန်တော်မိသားတော်ဒီကနေ justice ဆိုတာတစုံတကူမှမရဘဲနဲ့အဲ့ဒီနေရာကိုဘယ်သူတူတယောက်မှပြင်ဝင်လာမှာမရှိပါဘူးဒါမဲ့ရာမြတ်တမပြလိုက်ရင်တော့ကျွန်တော်ဝင်လာဘွားအရင်လင်းပါပဲအကွာတော့အဲလူကျိုးတဲ့အမခံချက်ဂျွန်တကူမမကောင်းဘူးအဲ့ဒီတပြီးတော့နိုင်ငံတကာကိုယ့်အစီအသဝူတယောက်မှလည်းတာဝန်ခံတာမရှိဘူးကျွန်တော်ဘယ်လိုပုံစံမျိုးနဲ့အဲ့ဒီနေရာကိုဝင်လာလို့ရမှာလဲစပါတိုင်ဝမ်ကဘင်္ဂလားဒေ့ရှ်ဆိုတာကတာဝန်ခံမှပဲကျွန်တော်ဒီနေရာကိုရောက်လာမှာ
ဒီ NND ဒေါအောင်ဆန်းစုကြည်အစိုးရလက်ထက်တုန်းကပြန်ခေါ်မယ်ဆိုပြီးတော့သူတို့လုပ်တယ်လာပြီးညှိနှိုင်းခဲ့တဲ့အထိရှိတယ်အဆင်မပြေဖြစ်ခဲ့တယ်ဆိုတော့ဒီနာဆာကဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြန်ဖို့ဆိုတာကအခြေအနေပို့ပြီးတော့မှဒါစိုးရင်စရာဖြစ်လာတယ်ဆိုတော့အဲ့ဒီအခြေအနေပေါ်မှာကိုကာမေးဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့မြန်မာနိုင်ငံကတော့ဒီမှာကျွန်တော်တို့ဝန်ကြတော့ကစရီကိုမကြည့်ရှိပြီးသူတို့ကော်ပေါ်လာတာကျွန်တော်တို့ဒီပိတ်ကချင်းချင်းနဲ့အဲ့ဒီနိုင်ငံကိုကျွန်တော်တို့မူရင်းနိုင်ငံကျွန်တော်မိခင်နိုင်ငံကိုကျွန်တော်တို့ဝင်လာလို့ရမယ်ဆိုပြီးတော့ကျွန်တော်တို့တောင်းဆိုတာရှိတယ
်ဟုတ်ကဲ့
တောင်းဆိုပြီးတော့နေရာဆူရလာတက်တော့ကတော့ကုဘပြောတာကကျွန်တော်တို့ dialogue လုပ်မယ်ဒီပိတ်ကချင်းချင်းနဲ့အဲ့ဒီမြန်မာနိုင်ငံကိုကျွန်တော်မိခင်နိုင်ငံကိုကျွန်တော်တို့ပင်လာလို့ရပါတယ်ဆိုပြီးတော့ကျွန်တော်တင်ပြတာရှိတယ်
အဲ့ဒ
ီတော့ငါတို့တို့ဘာတကူမအပြေမပြေတဲ့နဲ့ဒီဟာတန်ဆိုင်ငန်တာတာကိုနောင်နဲ့စဉ်းစားကြရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
ရန်တို့ပဲလို့ရှင်တာအဖို့မလို့ရှင်ဘူ
းနေရပြန်ရေးကိုရိုဟင်ညာဒုက္ခသည်တွေနဲ့ဒါဓာတ်ရိုက်ဆွေးနွေးသင့်ပြီးနေရကနေစွန့်ခွာခဲ့တဲ့အချိန်ကစပြီးနှစ်ပေါင်းဘလောက်ကြာကြာရိုဟင်ညာဒုက္ခသည်တွေဟာမိမိတို့ရဲ့နေရရင်းကိုပြန်ဖို့ကိုပဲအမြဲအသင့်ပြင်ထားကြတယ်လို့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်တန်တော်ကပြင်ဖို့ဒီမှာအဆင်ပြေရှိတာလေအဆင်ပြေဆိုတာလည်းကျွန်တော်တို့ဘင်္ဂလားဒေ့ရှ်ရောက်တဲ့ကနေတန်တော်ကုနေရေးကိုပြင်ဖို့အဆင်ပြေရှိရှိတယ်ဒါပေမဲ့တန်တော်ပြင်ချင်နေပေမဲ့ကျွန်တော်ကခေါ်ဖို့လို့မရှိတော့ဘူးဒါပေမဲ့အပြောတာရှိတယ်လက်ရှိစက်တဲ့ပြရတာကျွန်တော်မတွေ့ဘူးတန်တော်အမန်တကယ်တန်တော်ကိုနေရေးပြင်ခေါ်မယ်ဆိုရင်ကျွန်တော်မမပစ်တတ်ရောပြီးတော့ဒီမှာဘင်္ဂလားဒေ့ရှ်ရော UN ရောသူတို့လည်းရှိတယ်တန်တော်တို့ပါတယ်ဒီနေ့ပေါ့နော်ရှင်းနေရမယ်ဒီကိစ္စကဒီမှာ second light တလို့မှလူကြီးတွေရှိတယ်ပြီးတော့ပါပါရေးဆောင်တွေရှိတယ်လူငယ်ရှိတယ်အမျိုးသမီးတွေရှိတယ်ဟိုဆောင်ပွင့်လေးပွင့်ဆိုင်ကျွန်တော်ရှင်းနေပြီးတော့ဒီတစ်ခုတွဲအောင်ကျွန်တော်ဆောင်ရွက်မှဒီဟာဒီပေါ်လာမှာပါပဲ
အခုဆိုရင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းနေတဲ့ခိုးလုံနေထိုင်ကြရတာ9နှစ်ကျော်ကြာလာချိန်မှာရိုဟင်ညာတွေနေရာရင်းပြောင်းရေးနှောင့်နှေးပြီးတော့မအောင်မြင်ဖြစ်နေစေဖြစ်ပါတယ်။ဒီနှစ်ထဲမှာတော့ရိုဟင်ညာတွေကိုပြန်လည်နေရာချထားရေးစတင်နိုင်ခြင်းရှိတယ်လို့တော့ဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်တမ်းဘက်ကဒီသတင်းမှတ်ထဲပြောဆိုထားပါတယ်။ရိုဟင်ညာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်မှာတော့စစ်ကောင်စီကခန့်အပ်ထားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးနဲ့တာဝန်ရှိသူတွေဟာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလဒုတိယပတ်လောက်ကရခိုင်ပြည်နယ်ကိုတွားရောက်ပြီးရိုဟင်ညာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတဲ့နောက်မှာတော့အခုလိုမျိုးရိုဟင်ညာတချို့ပြန်ခေါ်မယ်ဆိုတဲ့ရခိုင်ပြည်နယ်အစိုးရဘက်ကပြောဆိုသံထွက်ပေါ်လာတာလည်းဖြစ်ပါတယ်ရှင်။
မဆုံမဆူစီတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်တန်ကနေတင်းငွေတွေနဲ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။တော်ရရှင်တို့အနေနဲ့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာအပြင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုလို့ရနိုင်ကြပါတယ်ခင်ဗျာ။အခုဆက်ပြီးတော့အမေရိကန်ကအမျိုးသားနဲ့အမျိုးသမီးတွေအကြားတန်းတူလစာရရှိနိုင်ရေးဆောင်ရွက်နေတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမတ်လ15ရက်နေ့ကိုတန်းတူလစာရတဲ့နေ့ Equal Pay Day အဖြစ်သတ်မှတ်ခဲ့ပါတယ်။ Equal Pay Day ဆိုတာအမျိုးသားတွေရနေတဲ့တစ်နှစ်တာဝင်ငွေမျိုးရဖို့အမျိုးသမီးတွေဘလောက်အပိုအလို့လောက်ကြရတယ်လဲဆိုတာကိုပုံဖော်ပြတဲ့လှုံ့ဆော်မှုဖြစ်ပါတယ်။ VOA အင်ဗျူရိုသတင်းတော်ပက်စီဝီဒါကုဆွာရာသတင်းပေးပို့ထားတာကိုအလိမာကတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာအစားအသောက်လုပ်ငန်းနဲ့သိပ္ပံပညာရပ်အပါအဝင်လုပ်ငန်းတော်တော်များများမှာအမျိုးသမီးတွေကအမျိုးသားတွေထက်ဝင်ငွေနည်းပါတယ်။ကျန်းမာအဖြစ်အမျိုးသားတဦးအမေရိကန်ဒေါ်လာရတိုင်းအမေရိကန်အမျိုးသမီးတဦးကအမေရိကန်ဒေါ်လာ83ပြားပဲရတာပါ။လူမဲ့အမျိုးသမီးတွေအမေရိကန်ဌာနေနယ်အမျိုးသမီးလက်တင်အမေရိကန်အမျိုးသမီးနဲ့အာရှအမျိုးသမီးတချို့အတွက်ဒီဝင်ငွေကွာဟချက်ကပိုလို့တောင်ဆိုပါသေးတယ်
။ Today is Equal Pay Day.
မတ်လ15ရက်နေ့ကိုတူညီလာစာနဲ့ Equal Pay Day အဖြစ်သမ္မတဂျိုးဘိုင်ဒန်ကသတ်မှတ်ခဲ့တာပါ။ပြီးခဲ့တဲ့နှစ်တစ်နှစ်တာအမျိုးသားတွေရဲ့ဝင်ငွေနဲ့ညီမျှအောင်အမျိုးသမီးတွေကဘလောက်အချိန်ကြာကြာအလုပ်လုပ်နေရသလဲဆိုတာပေါ်လွင်အောင်ရည်ညွှန်းဖို့ဒီနေ့မျိုးသတ်မှတ်တာဖြစ်ပါတယ်။2021ခုနှစ်ရဲ့ Equal Pay Day ကတော့မတ်လ24ရက်နေ့ဖြစ်ပါတယ်။ကိုဗစ်ကရောဂါကာလမှာအသက်ကြီးတဲ့မိသားစုဝင်တွေကိုပြုစုစောင့်ရှောက်ရတာနဲ့အွန်လိုင်းကနေသင်ယူကြတဲ့ကလေးငယ်တွေကိုကြည့်ရှုရတာတွေကြောင့်အမျိုးသမီးတွေရဲ့တိုးတက်မှုဟာဒီကရောဂါကြောင့်အဟန့်တားဖြစ်စေခဲ့ရပါတယ်
I signed an executive order to promote efforts to achieve pay equality.
လာစာတန်းတူညီမျှရေးတွေဖြစ်လာအောင်အစိုးရဝန်ထမ်းတွေလာစာတန်းတူညီမျှဖို့ဒီညွှန်ကြားချက်ကိုကျွန်တော်လက်မှတ်ထိုးလိုက်ပါတယ်။ဒါကပုဂ္ဂလိကကုမ္ပဏီတွေအားလုံးလိုက်လို့ဖို့စံနမူနာဖြစ်ဖို့လေကျွန်တော်မျှော်လင့်ပါတယ်။
သမ္မတဘိုင်ဒန်ရဲ့အခုထုတ်ပြန်ချက်ကတော့ပုဂ္ဂလိကလုပ်ငန်းနယ်ပယ်ကကြားမလစာကွာခြားမှုကိုမဖြေရှင်းထားပါဘူး။သမ္မတဟောင်းအိုဘားမားလက်ထက်တုန်းကတော့အလုပ်သမားတွေကိုကြားမလူမျိုးအလိုက်လစာဘလောက်ပေးတယ်လဲဆိုတာကုမ္ပဏီကြီးတွေကအစီရင်ခံတင်ပြဖို့လိုပါတယ်။ဒါပေမဲ့လည်းစီးပွားရေးလုပ်ငန်းကြီးတွေရဲ့ဖိအားအောက်မှာရှိခဲ့တဲ့သမ္မတထရမ့်အစိုးရလက်ထက်မှာတော့ဒီစည်းမျဉ်းကို2019မှာရပ်ဆိုင်ခဲ့ပါတယ်
။ Biden administration isanalyzing the data
ပုဂ္ဂလိကကုမ္ပဏီကနေရရှိထားတဲ့ကြားမလူမျိုးအလိုက်ပေးတဲ့လစာဝင်ငွေအချက်လက်တွေကိုသမ္မတဘိုင်ဒန်အစိုးရကအသေးစိတ်စစ်ဆေးနေပါတယ်။လစာတန်းတူညီမျှရရှိတဲ့စီမင်းပြန်ပြီးအသက်သွင်းဖို့ဒါဟာပထမဆုံးခြေတန်းဖြစ်ဖို့မျှော်လင့်ပါတယ်
။အုပ်ချုပ်ရေးအရာရှိတွေ၊အားကစားသမားတွေနဲ့ကုမ္ပဏီပိုင်ရှင်တွေတက်ရောက်ခဲ့တဲ့ဒီလစာတူညီရရှိနေ Equal Pay Day online ထိပ်သီးအစည်းအဝေးပွဲကိုအမေရိကန်ရဲ့ပထမဆုံးအမျိုးသမီးဒုသမ္မတကမ်လာဟဲရစ်ကကမ္ဘာကထလှုပ်ကျင်းပခဲ့တာပါ။
An economy that works for women.
အမျိုးသမီးတွေလုပ်တဲ့စီးပွားရေးကလူတိုင်းအတွက်အလုပ်ဖြစ်တာပဲလေ။
ကလေးမိဘသစ်တွေအတွက်မဖြစ်မနေလစာနဲ့ခွင့်ပေးမယ်ဆိုရင်ကြားမလစာကွာဟမှုကိုကျင်းပသွားစေမယ်လို့တချို့ကဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာလစာနဲ့ကလေးမွေးဖွားခွင့်ခွင့်မရှိတဲ့ကမ္ဘာမှာတနိုင်ငံတည်းသောဖွံ့ဖြိုးပြီးနိုင်ငံဖြစ်ပါတယ
်။ 1 in 4 women in America are said to go back.
အမေရိကန်မှာရှိတဲ့အမျိုးသမီး၄ယောက်မှ၁ယောက်လောက်ကကလေးမွေးပြီးတော့ဆယ်ရက်ကနေ၁၄ရက်အတွင်းအလုပ်ပြန်ဆင်းရတယ်။အံ့ဩစရာကောင်းပြီးတော့တတော်ကိုဆိုးတယ်။ခြားကအလုပ်လုပ်တဲ့အမျိုးသမီးတွေအတွက်ကြောက်စရာအတော်ကောင်းပါတယ်။
သမ္မတဘိုင်ဒန်အဆိုပြုထားတဲ့ Build Back Better အမူအကြံကလစာနဲ့အမိသားစုခွင့်ပေးဖို့ကြိုးစားနေတာပါ။ဒါပေမဲ့လည်းလူမှုဖူလုံရေးစိတ်ဒေါ်လာ1 trillion ဥပဒေကြမ်းကို Congress လွှတ်တော်ကနေအတည်ပြုချက်ရဖို့ခက်ခက်ခဲခဲကြိုးပမ်းနေရပါတယ်ရှင်။ကျမအလိမ္မာ
အလိမ္မာတင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ UA မြန်မာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများကန္တာတင်းတဲ့ကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ဆက်ပေးတော့မှာပါပထမဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စကြရအောင်ပါပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီသတင်းပတ်အတွက်ရုရှားယူကရိန်းစစ်ပွဲနောက်ွယ်ကစစ်ပွားရေးစစ်ပွဲအကြောင်းဆွေးနွေးတင်ပြထားပါတယ်မအင်ဂျင်နဲ့ကအကူအညီတင်ပြပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေရုရှားယူကရိန်းစစ်ပွဲနောက်ွယ်ကစီးပွားရေးစစ်ပွဲအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါရုရှားသမ္မတပူတင်ဟာငြိမ်းချမ်းရေးထိန်းသိမ်းဖို့အကြောင်းပြပြီးယူကရိန်းနိုင်ငံကိုကျူးကျော်ဝင်ရောက်တိုက်ခိုက်ပါတယ်ကမ္ဘာအင်အားကြီးနျူကလ িয়ার ပိုင်နိုင်ငံကြီးတစ်ခုကအိမ်နီးချင်းနိုင်ငံငယ်တစ်ခုရဲ့အချုပ်ချာအာဏာကိုလေးစားမှုမရှိဘဲကျူးကျော်တိုက်ခိုက်တဲ့အတွက်ဒီကမ္ဘာလုံးကစိတ်ဆိုးဒေါသထွက်ကြပါတယ်ဖေဖော်ဝါရီ24ရက်နေ့ကစပြီးရုရှားဟာယူကရိန်းမြို့ကြီးတွေကိုလေကြောင်းကဘုံကျဲဒုံးကျည်တွေနဲ့ဒရဇက်ပစ်ခတ်တင်ကားတပ်တွေအလုံးရင်းနဲ့ခြိတဲတိုက်ခိုက်ခဲ့တာပါစစ်ဘက်ဆိုင်ရာပြစ်မှတ်တွေတင်မဟုတ်တော့ဘဲအရက်ဖက်အဆောက်အဦတွေလူနေရက်ွက်တွေဆေးရုံတွေပါမကြံတိုက်ခိုက်တာကိုယူကရိန်းတွေခံနေရပါတယ်လက်နက်မျိုးစုံနဲ့အမှန်တကယ်ပစ်ခတ်တိုက်ခိုက်နေတဲ့စစ်ပွဲကယူကရိန်းမြေပေါ်မှာဖြစ်နေတာပါတစ်ချိန်တည်းမှာပဲယူကရိန်းရုရှားစစ်ပွဲနောက်ွယ်မှာလဲစစ်ပွဲကြီးတစ်ပွဲဖြစ်ပွားနေပါတယ်အဲ့ဒီစစ်ပွဲကိုတော့နယူးယောက်တိုင်းသတင်းစာကြီးက Economic War စီးပွားရေးစစ်ပွဲလို့သုံးပါတယ်
။ရုရှားရဲ့ယူကရိန်းပေါ်ကြီးနိုင်ငံငှင်းလှုပ်ရဲကြောင်း American ဥရောပသမဂ္ဂနဲ့သူတို့ရဲ့မဟာမိတ်နိုင်ငံတွေကရုရှားကိုစီးပွားရေးပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ကြပါတယ်။ရုရှားရဲ့တင်ပို့ကုန်ရေနံနဲ့သဘာဝဓာတ်ငွေတွေဝယ်ယူမှုကိုရပ်ဆိုင်းသပိတ်မှောက်ပါတယ်။ American နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပေါ်မှာရုရှားလေယာဉ်တွေပြန်တန်းတာကိုပိတ်ပင်လိုက်ကြပါတယ်။ရုရှားနိုင်ငံတွင်ကကမ္ဘာကျော်စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့ McDonald's, Starbucks, Coca-Cola, Goldman, Uniqlo စတာတွေလည်းပိတ်သိမ်းထွက်ခွာခဲ့ကြပါတယ်။ SWIFT လို့ခေါ်တဲ့ဘဏ်နဲ့ကမ္ဘာငွေကြေးစနစ်ထဲကနေရုရှားကိုထုတ်ပယ်လိုက်ပါတယ်။ရုရှားဗဟိုဘဏ်နောက်ပူတင်နဲ့ရင်းနှီးတဲ့ဆက်ဆံရေးရှိသူရုရှားခရိုနီလုပ်ငန်းရှင်ကြီးတွေကိုလည်းစီးပွားရေးအရရောဗန်နာရေးအရပါပိတ်ဆို့အရေးယူမှုတွေဇက်တိုက်လုပ်ပါတယ်။အဲ့ဒီလိုအရေးယူပိတ်ဆို့မှုတွေကြောင့်မော်စကိုစတော့ဈေးကွက်ပြိုကျလို့ပိတ်လိုက်ရပြီးရုရှားငွေကြေးဖြစ်တဲ့ရူဘယ်ငွေကြေးဟာလည်း40ရာခိုင်နှုန်းထိတန်ဖိုးကျဆင်းသွားပါတယ်။ credit card တွေဟာလည်းသုံးဆွဲလို့မရတော့ပါဘူး။ဒါကြောင့်လေရုရှားဆိုရရဲ့ပြောခွင့်ရပုဂ္ဂိုလ်ကဒါဟာစီးပွားရေးစစ်ပွဲပဲလို့ပြောကြခဲ့တာပါ။
ရုရှားကနေပဲစီးပွားရေးလုပ်ငန်းကြီးတွေထွက်ခွာသွားမလဲ။ဘယ်စီးပွားရေးလုပ်ငန်းတွေကတော့ကြံခဲ့မလဲဆိုတဲ့ဆောင်းပါးကိုနယူးယောက်တိုင်းသတင်းစာကြီးက2022မတ်လ17ရက်နေ့ကဖော်ပြပါဗါတယ်။အဲ့ဒီဆောင်းပါးမှာစီးပွားရေးစစ်ပွဲဆိုတဲ့ခေါင်းစဉ်ငယ်အောက်မှာအင်္ဂလိပ်ပရီးမီးယားလိဂ်ဘောလုံးအသင်းတစ်သင်းဖြစ်တဲ့ချယ်ဆီအသင်းတွေ့ကြုံရပုံကိုရေးသားထားပါဗါတယ်။လန်ဒန်နောက်ပိုင်းမှာရှိတဲ့ချယ်ဆီအသင်းဟာဘောလုံးကွင်းပြင်နေတာတွေကိုလည်းရပ်ထားရတယ်။အသင်းရဲ့အမှတ်တရပစ္စည်းရောင်းဆိုင်ကိုလည်းချက်ချင်းပိတ်လိုက်ရပါတယ်။ဆိုင်တွင်းမှာဈေးဝယ်နေသူတွေဟာသူတို့ချင်းတွေကပစ္စည်းတွေကိုပြန်ထားခဲ့ပြီးဆိုင်တွေကထွက်ကြရပါတယ်။ဘာကြောင့်လဲဆိုတော့ချယ်ဆီအသင်းပိုင်ရှင်ရိုမန်အီဘရာမိုဗစ်ဟာရုရှားသမ္မတပူတင်နဲ့နီးစပ်တဲ့ခရိုနီကြီးတူဖြစ်နေတာကြောင့်သူပိုင်လုပ်ငန်းတွေကိုရပ်ဆိုင်းထားဖို့နဲ့သူပိုင်ငွေကြေးတွေကိုအင်္ဂလန်အစိုးရကအရေးယူထိန်းချုပ်လိုက်လို့ဖြစ်ပါတယ်။ဒီအခြေအနေကိုလန်ဒန်ရှိ King College ကရုရှားပညာရှင်တဦးဖြစ်တဲ့ Sam Greening ကရုရှားပြည်သူတွေကတော့ပူတင်ဟာစစ်ပွဲနှစ်ပွဲနဲ့ရင်ဆိုင်ရလိမ့်မယ်တပွဲကယူကရိန်းမှာဖြစ်ပြီးနောက်တပွဲကတော့ရုရှားပြည်တွင်းမှာဖြစ်ပါတယ်လို့သူ့အမြင်ကိုပြောပါတယ် Sam Greening ဆိုလိုတာက စီးပွားရေးပိတ်ဆို့ရေးယူမှုတန်ကြောင့်ရုရှားစီးပွားရေးပြိုလဲကရုရှားပြည်သူတွေရဲ့ဆန့်ကျင်ဒေါ်လန်ဒါကိုပူတင်ကြုံရနိုင်တယ်လို့ဆိုလိုတာပါ။ပြင်သစ်ဗန္ဒာရေးဝန်ကြီးလေမာရီကလည်းရုရှားကိုစီးပွားရေးစစ်ပွဲဆင်နွှဲမယ်။အဲ့ဒီလိုဆင်နွှဲတာဟာရုရှားတွေနောက်ပြန်ဆုတ်သွားဖို့ဖြစ်ပါတယ်လို့ပြောကြောင်းမလတ်တရဲနေ့မှာရိုက်တာသတင်းဌာနကရေးသားထားပါတယ်။
ကျွန်တော်တို့ဟာရုရှားကိုစီးပွားရေးနဲ့ဗန္ဒာရေးစစ်ပွဲမီးကုံရမ်းကုံဆင်နွှဲနေပါပြီ။ရုရှားရဲ့စီးပွားရေးပြိုလဲသွားစေဖို့ရည်ရွယ်လှုပ်ဆောင်တာပါ။ရုရှားပြည်သူတွေကိုရည်ရွယ်တိုက်ခိုက်နေတာမဟုတ်ပါဘူး။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုတန်ခတ်တာပါလို့လက်မရီရဲ့ပြောကြားချက်တွေကိုရိုက်တာကဖော်ပြထားပါတယ်။ပြင်သစ်ဗန္ဒာရေးဝန်ကြီးရဲ့ပြောကြားချက်ကိုရုရှားသမ္မတဝန်ကြီးချုပ်တာဝန်တွေယူခဲ့ဘူးသူအခုလောလောဆယ်မှာရုရှားရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်ဆောင်ရွက်နေတဲ့မက်ဒီဒက်ဖ်ကသူ့ရဲ့ Twitter ကနေလူချင်းမအနေနဲ့စကားပြောဆင်ခြင်တင်ပါတယ်လူသားတွေရဲ့သမိုင်းမှာစီးပွားရေးစစ်ပွဲတွေကနေတကက်စစ်ပွဲကြီးတွေဖြစ်ပွားခဲ့တယ်ဆိုတာကိုမမေ့ပါနဲ့လို့တုံ့ပြန်ခဲ့ပါတယ
်ဥရောပနိုင်ငံတွေဟာရုရှားထံကနေရေနံနဲ့သဘာဝတန်ငွေအများဆုံးဝယ်ယူတင်သွင်းကြတာဖြစ်တဲ့အတွက်ဥရောပရဲ့စီးပွားရေးပိတ်ဆို့မှုဟာရုရှားကိုအကြီးအကျယ်ထိခိုက်စေမှာပါအဲ့ဒီလိုပိတ်ဆို့မှုတွေကြောင့်ဥရောပနိုင်ငံတွေမှာလည်းလောင်းစားဆီဈေးနှုန်းတွေတက်လာတဲ့ဒဏ်ကိုကြုံတွေ့နေကြရပါတယ်အမေရိကန်နဲ့ဥရောပနိုင်ငံတွေကရုရှားပို့ကုန်တွေမဝယ်ယူဘဲတပိတ်မောက်နေချိန်မှာအိန္ဒိယကရုရှားထံကရေနံကိုအောက်ဈေးနဲ့ဝယ်ယူဖို့ကြိုးစားနေတာတွေ့ရပါတယ်ရုရှားကလည်းတရုတ်ထံကနေစီးပွားရေးနဲ့စီးရေးအကူအညီတောင်းခံထားပါတယ်။အမေရိကန်ကတော့တရုတ်ကိုအနီးကပ်စောင့်ကြည့်နေတယ်လို့သတိပေးထားပါတယ်။ယူကရိန်းစစ်ပွဲရဲ့အကျိုးဆက်ကြောင့်ကမ္ဘာစီးပွားရေးတိုးတက်မှုဟာနှေးကွေးသွားမယ်။ငွေကြေးဖောင်းပွားမှုတွေမြင့်တက်လာမယ်။ရေရှည်မှာတော့ကမ္ဘာစီးပွားရေးအစီအစဉ်သစ်တရက်ကိုအခြေခံကြကြပြန်လည်ပုံဖော်ရမယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောတဲ့အကြောင်းကိုရိုက်တာသတင်းတရက်မှာဖော်ပြထားပါတယ်။2022မှာကမ္ဘာစီးပွားရေးဟာပြီးခဲ့တဲ့နှစ်ကရရှိခဲ့တဲ့တိုးတက်မှု 4.4% ခန့်လုံးအောင်ရောက်သွားနိုင်တယ်လို့ IMF ကခန့်မှန်းထားပါတယ်။ဘယ်လိုပဲဖြစ်ဖြစ်ယူကရိန်းကိုရုရှားကျူးကျော်မှုရဲ့နောက်ဆက်တွဲစီးပွားရေးစစ်ပွဲရဲ့အကျိုးဆက်တွေကြောင့်လောင်းစားဆီဈေးနှုန်းနဲ့ကုန်ဈေးနှုန်းတွေတက်တဲ့ဒဏ်ကိုတော့တကဘာလုံးရင်ဆိုင်ကြရမှာကတော့သေချာကြောင်းပါခင်ဗျာ။
ပြည်တွင်းနိုင်စီစဉ်ပြီးမအင်ဂျင်နိုင်ကူညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြမမီဒီယာမြေခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ VOA American တန်ကနေတနင်္ဂနွေနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့မြမပြည်မပေးစာများကဏ္ဍကိုတင်ပြပေးပါမယ်။မအေးတန်နာကျော်ကစီစဉ်တင်ဆက်ပေးထားပါရခင်ဗျာ။
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်အခုဆုံးဆူတောင်းပေးလာတဲ့သောရရှင်ရဲ့စာတို့လေးကိုဖော်ပြပေးခြင်းပါတယ်။နတ်ဘီရင်ဆိုတဲ့သောရရှင်မင်္ဂလာပါ။အေးချမ်းသာယာပျော်ရွှင်ပါစေ VOE ။သတင်းမှန်တွေကိုကြားသိရတဲ့အတွက်ထောက်ရအားပေးနေပါတယ်။ဆိုပြီးတော့ဒီသောရရှင်နတ်ဘီရင်ဆိုတဲ့သောရရှင်ရေးလာပါတယ်။မဆာလာခင်မှာတမားတို့ရေဒီယိုလေးကိုအဖေးဖွင့်ပြီးတော့နားထောင်ခဲ့တဲ့ခင်စနစ်မှာအခုတိုးတက်မှုတွေကြောင့် Messenger Facebook အထိနားဆင်ရတာကြည်လင်ပြတ်သားမှုရှိပါတယ်တဲ့။သောရရှင်တယောက်ရေးလာပါတယ်။မဆာလာခေတ္တရနားဆင်အားပေးလာတာအခုထိ Facebook ခေတ္တအားပေးလာတဲ့သောရရှင်ဖြစ်တဲ့အတွက်ကြောင့်မို့ကလာရှိကြနားဆင်လာတာဖြစ်ပါတယ်ရှင်အခုတော့ကျမတို့ဒီ Radio ရှင်မကရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုလည်းဒီ Facebook ကနေပြီးတော့ကြည့်ရှုလို့ရပါပြီเนาะအစဉ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်သော
ရှင်တရားမေကွန်လေးမေးလာတာကိုလည်းဖြေကြားပေးကြပါမယ်။မက်ဒူလာဆိုတဲ့တော်ရှင်မှာမင်္ဂလာပါ VOE တဲ့။ Omicron ဖြစ်ပြီဆိုရင်ဘာဆေးတောက်ရမလဲသိချင်လို့ပါဖြေကြားပေးပါဆိုတော့ရေးလာပါတယ်။ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလည်း COVID စတုထလိုင်း Omicron ပိုးကူးစက်မှုတွေမြင့်တက်လာပြီးတော့စတုထတလိုင်းနဲ့လည်းရင်ဆိုင်နေရပြီမလို့တခြားတော်ရှင်တွေလည်းဒီသိချင်မဲ့မေကွန်ဖြစ်တယ်လို့ထင်ပါတယ်နော်။ဒါကြောင့်မလို့မြန်မာနိုင်ငံမှာအခုရင်ဆိုင်ကြုံတွေ့နေရတဲ့ COVID စတုထလိုင်း Omicron ပိုးဘလို့ရင်ဆိုင်ကာကွယ်ရမလဲဆိုရဲအကြောင်းနဲ့ပတ်သက်ပြီးတော့သိချင်နေဆိုတော့ကျွန်တော်တို့ VOE ကထုတ်လွှင့်ပေးတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်နောက်ပြီးတော့အပတ်စဉ်တိုင်းကိုဝင်းမင်းတင်ဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်တို့မှာကြည့်ရှုနားဆင်နိုင်ပါတယ်လို့ပြောချင်ပါတယ်။လောလောဆယ်ကိုဝင်းမင်းရောလူတို့နဲ့ကျန်းမာရေးအစီအစဉ်တင်ဆက်ပေးတဲ့ဒေါက်တာတန့်ဆောင်ရောကဒီမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ Omicron COVID လိုင်းနဲ့ပတ်သက်ပြီးတော့အသိပညာပေးမှုတွေနောက်ပြီးတော့သိထားတဲ့အချက်အလက်တွေကိုတင်ဆက်ပေးနေတာဖြစ်လို့ပါ။အစီအစဉ်တွေကိုနားပထောင်လာရအောင်လွတ်သွားရဲဆိုတော့ဒီအစီအစဉ်တွေကတော့ကျန်းမာရေးအစီအစဉ်ကိုဗုဒ္ဓဘူးနေ့တိုင်းမှာတင်ဆက်ပေးနေပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတော့တနင်္ဂနွေ TV အစီအစဉ်မှာတင်ဆက်ပေးပါတယ်။ဒီအစီအစဉ်တွေကိုမကြည့်လိုက်ရအောင်နားမထောင်လိုက်ရအောင်ပြန်ပြောကြည့်ရှုခြင်းနဲ့နားဆင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ Facebook စာမျက်နှာနဲ့ Web စာမျက်နှာပေါ်မှာပြန်ပြောကြည့်ရှုနားဆင်နိုင်ပါတယ်နော်။နောက်ထပ်သတင်းတစ်ယောက်ကလည်းကျွန်တော်အကောင့်ကိုလည်းမဖော်ပြပါနဲ့ဆိုပြီး Messenger ကစာရေးလာတာဖြစ်ပါတယ်။မြန်မာပြည်ကနေစာရေးလိုက်ရပါသည်ဆိုတဲ့ဒီသတင်းကမြန်မာနိုင်ငံမှာအခုဖြစ်နေတဲ့နိုင်ငံရေးအခြေအနေပေါ်မှာသူရဲ့ဒီကောက်ချက်ကိုအခုလိုရေးပြလာပါတယ်
။မြန်မာအရေးဖြည့်ရှင်းညှိနှိုင်းပေးမယ် NY အနေနဲ့ပတ်သက်ပြီး NLD EC တယောက်ရဲ့စကားကိုကိုးကားလိုပါတယ်။ဒီခေတ်ကြီးမှာ online zone virtual တွေ့ဆုံဆွေးနွေးနေကြပြီဖြစ်ပါတယ်။မြန်မာပြည်လာမှရေမဟုတ်ပါဘူး။လူကိုယ်တိုင် in person မှဆိုရင်လေတရုတ်အမေရိကန်စတဲ့ပြည်ပနိုင်ငံတွေမှာငြိမ်းချမ်းရေးအဖွဲ့တွေအနက်ကိုင်အဖွဲ့တွေ CRPH NUG တို့နဲ့ဆိုင်းယားနိုင်ငံရဲ့အဖွဲ့အစည်းတွေလူကိုယ်တိုင်တွေ့နေပြောနေကြတာပဲမြန်မာအရေးဆွေးနွေးဆက်ဆက်ပေးဖို့မြန်မာပြည်လာပြီးစကားဆခွင့်ပြုချက်ယူသူခွင့်ပြုတဲ့သူနဲ့မှတွေ့ရမယ်မဟုတ်ပါဘူးဆက်ဆက်ပေးမဲ့သူရဲ့အတွေ့ပြောင်းဖို့လိုပါတယ်တကယ်စိတ်ရင်းမှန်ရင်တကယ်အလုပ်ဖြစ်ချင်ရင်စကားဆကိုဗဟိုပြုပြီးသူခွင့်ပြုမှလုပ်မယ်ဆိုတဲ့အသည့်ကိုပြောင်းရပါမယ်အချိန်မဖြုံးမဲလုပ်လို့ရတာတွေကိုစလုပ်ထားတင်ပါတယ်
မြန်မာနိုင်ငံကပြည်သူတွေမတရားခံစားနေရတာတွေကိုတားဆီးပေးဖို့နိုင်ငံတကာကိုပြောပြပါဆိုပြီးတော့ဒီတော်ရရှင်ပန်ချာလာတာဖြစ်ပါတယ် VOE ကို Messenger ကရေးလာတဲ့တော်ရရှင်ကြော်တောင်းကမင်္ဂလာပါ VOE ရေးတဲ့ကျေးဇူးကိုတအားတင်ပါတယ် view ကိုစာရေးချင်နေတာကြာပါပြီ Facebook ကအခုမှပြန်ရတာမကြသေးဘူးဗျအပိတ်ခံထားရတယ်ဆိုတော့အခုလိုသူပထမဆုံးကျွန်တော်တို့စီကို Messenger ကနေပြီးတော့စာရေးတာအောင်မြင်လို့အခုလိုဝမ်းသာအရာစာရေးလာပါတယ
်ဒီစာကလည်းနေရာမှန်လားမှားလားမသိနောက်ပြီးဒီနေရာကနေရေးရင်ရောက်လားမရောက်လားကိုလည်းသိချင်လို့အစမ်းရေးကြည့်လိုက်တာပါနောက်နေ့မှ VOE ကပေးစာကဏ္ဍမှာစာရေးပြီးထည့်ချင်တာနောက်ပြီးကျွန်တော်ကနှီးပညာလည်းသိမလို့တတ်ဘူးဗျအခုလောလောဆယ်မှာကျွန်တော်အကောင့်ကစာပို့လို့မရအောင်ဘယ်သူကလှုပ်ထားလဲမသိဘူးအခုဟာကညာမိုးချုပ်လို့ထင်တယ်နောက်ပြီး VOE အကောင့်ထဲကိုရောက်သွားတာတေချာအောင်လုပ်နေတုန်းကမရောက်ဘူးအခုဘယ်ဟာပဲလို့ရောက်သွားမှန်းကိုမသိဘူးလှုပ်တက်လို့မဟုတ်ဘူး VOE ဆိုတဲ့စက်လုံးပေါ်လာလို့ဝမ်းသာအားရနှိမ့်ထက်လိုက်တာကွက်တီပဲပြောလိုက်တာ
ဟုတ်ကဲ့ပါဒီတော်ရရှင်ပြောလို့ဘယ်ကနေဘလို့ဒီစာရေးတဲ့နေရာကိုရောက်သွားလဲမသိဘူးဆိုတာကိုကျွန်မနည်းနည်းရှင်းပြချင်ပါတယ်เนาะကျွန်တော်တို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားလိုက်ရင်ကျွန်တော်ကိုဆက်သွယ်ဖို့အတွက်အပေါ်ဒီ VOE ဓာတ်ပုံလေးနဲ့မိတ်ဆက်အောင်နာလေးမှာ Messenger ကနေပြောစာရေးပို့လို့ရတဲ့နေရာလေးရှိပါတယ်အဲ့နေရာလေးကိုနှိပ်လိုက်တာနဲ့ကျွန်တော်စီကိုစာရေးလို့ရတဲ့နေရာကိုအလိုလျောက်ရောက်သွားတာဖြစ်ပါတယ်ဒီတော်ရရှင်ကိုကြော်တောင်းလေးအဲ့နေရာလေးကိုနှိပ်မိလို့ကျွန်တော်စီကိုအခုလိုစာရေးဖို့ရောက်လာတာဖြစ်ပါလိမ့်မယ်เนาะအဲ့နေရာကနေပြီးတော့ကျမတို့စီကိုစာရေးဆက်သွယ်တာလွယ်ပါတယ်မြန်လဲမြန်ပါတယ်ဒါကြောင့်မလို့ရှေ့ဆောင်ပါလေအကြောင်းကြီးရင်ရှင်ကျမတို့စီကိုအဲ့နေရာကနေစာရေးဆက်သွယ်ပါလို့မှာခြင်းပါတယ်ရှင်ကျေးဇူးပြုပြီးကျွန်တော်နာမည်ကိုမဖော်ပြပါနဲ့ဆိုပြီးတော့ရေးလာတဲ့တော်ရရှင်နောက်တစ်ယောက်ရဲ့စာကိုလည်းပြောပြပေးခြင်းပါတယ်သူရဲ့မြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေပေါ်မှာသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ
်မင်္ဂလာပါ VOA ရေVOA ကိုအသက်25နှစ်ကတည်းကစနားထောင်လိုက်တာအခုအသက်54နှစ်ရှိပါပြီ။ဆင်အာနာသိန်းနာနှစ်ခါကြုံခဲ့ရပြီးကျွန်တော်ကမတန်မဆွမ်းသူတစ်ယောက်ပါ။ဆင်အာနာရှင်တို့နဲ့တကွတပ်ဖို့ပါတီအာဏာရရှင်တစ်လျှောက်လုံးမတန်မဆွမ်းသူတို့နဲ့ပြည်သူများအတွက်ဘာတစ်ခုမှကောင်းကျိုးမပြုခဲ့ဘဲရသမျှအိတ်ထဲထဲကြတယ်။ကျွန်တော်ကနိုင်ငံရေးသမားမဟုတ်ပါဘူး။ဒါကြောင့်နိုင်ငံရေးဘူးတုဒ္ဒနဲလာပါတယ်။ဒါပေမဲ့ကျွန်တော်သိတာတစ်ခုတော့ရှိတယ်။အာနာမသိန်းခင်အမေစုလက်ထက်က NLD ကိုထောက်ခံသူရောမထောက်ခံသူကိုရောမိသားတစုကိုချက်4000ထက်မနည်းရခဲ့တာအလုံးသိကြမှာပါအချပ်ပက်စေအုပ်စုနဲ့ဖွတ်ပါတီတို့လက်ထက်က4000မပြောနဲ့400တောင်ထောက်ပံ့ခြင်းမရခဲ့ပါဘူးဥပမာယထာဝန်ကြီးဆိုရင်လှုပ်စင်ကာလကယထာမသွားတဲ့လမ်းတွေဖောက်ပြီးရသမျှကိုအိတ်ထဲထည့်ခဲ့ပါတယ်စေအုပ်စုအားကိုးတဲ့တရုတ်ကလည်းထိတ်ဆုံးကနေအောက်ခြေအထိလွှမ်းမိုးထားပါတယ်ဒါတွေကိုစေအုပ်စုကလည်းသိမှာပါပြည်သူတွေအများစုမကြိုက်မှန်းသိရတဲ့တိုင်းပြည်ကိုမတရားအတ္တမအုပ်ချုပ်တဲ့စစ်အုပ်စုကိုမေးလိုက်ချင်ပါတယ်စစ်အုပ်စုရဲ့ကိုကြိုးစည်းပွားကိုကာကွယ်ခြင်းလို့လားမိမိတို့ရဲ့မတရားမှုပြုခဲ့တာတွေကိုအေးအေးယူခံရမှာစိုးလို့လားစစ်အုပ်စုတွေအမေစုနဲ့တကွ NLD အစိုးရအဖွဲ့ဝင်တွေကိုမတရားပုံမှန်တွေတတ်တယ်လို့စစ်အုပ်စုတွေကိုပုံမှန်တတ်မယ်ဆိုရင်ဝိတုစာအုပ်တအုပ်တောင်လောက်မယ်မထင်ဘူး
ဟုတ်ကဲ့ပါဒီတော့ရှင်ကမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေရတဲ့စဉ်တော့ရှင်နေတည်အောင်လို့ထုတ်ဖော်လာတာဖြစ်ပါလေတော့ရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်တော့ရှင်နေအားလုံးရှင်လန်းချမ်းနေကြပါစေကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေတယ်လို့ VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကန္တာကိုနားဆင်ကြရတာပါခင်ဗျာအခုဆက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ပြပေးပါအောင်မယ်နိုင်ငံတကာကသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘူးသုတရစေဖို့မညညိုလင်ကစီစဉ်တင်ဆက်ပေးနေတာပါဒီတစ်ပတ်မှာတော့နိုင်ငံတကာမှာသမိုင်းနဲ့ချီပြီးရှိခဲ့တဲ့အခုထိလည်းရှိနေဆဲဖြစ်တဲ့လူမျိုးနဲ့အသားအရောင်ခွဲခြားမှုတွေအကြောင်းကိုပြောပြပေးထားပါတယ်ခင်ဗျာ
လူသားတွေကြားမှာလူမျိုးရေးခွဲခြားမှုဆိုတာကလည်းအများအားဖြစ်နေတဲ့စစ်ပွဲတရက်ပဲလို့ဆိုကြပါတယ်။ကမ္ဘာနိုင်ငံဒေသတိုင်းလိုလိုမှာလူမျိုးနဲ့အသားအရောင်ခွဲခြားမှုဆိုတာတွေကအနည်းနဲ့အများဆိုသလိုဒီနေ့အထိတွေ့ကြုံကြရတဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။လွန်ခဲ့တဲ့1960ခုနှစ်ကတောင်အာဖရိကရှပလင်းမှာဖြစ်ပွားခဲ့တဲ့အသားအရောင်ခွဲခြားတဲ့ဥပဒေတရက်အပေါ်မကျင်နတ်တာကြောင့်ငြိမ်းချမ်းစွာဆန္ဒပြတဲ့သူ69ယောက်ကိုရဲတွေကပြစ်ခတ်တပ်ဖြတ်ခဲ့တဲ့ကမ္ဘာကျော်ခဲ့တဲ့အဖြစ်ပြက်ပေါ်အခြေခံပြီးကမ္ဘာကုလသမဂ္ဂကကမ္ဘာကြီးမှာဒီလိုအသားအရောင်နဲ့လူမျိုးရေးခွဲခြားမှုတွေလုံးဝပပျောက်စေရေးကြိုးပမ်းမှုတရက်အနေနဲ့နိုင်ငံတကာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးနေ့အဖြစ်နှစ်စဉ်မတ်လ21ရက်နေ့ကိုသတ်မှတ်ခဲ့ကြပါတယ်
လူသားတွေကမှအခုလိုခွဲခြားမှုတွေရှိနေသေးပဲဆိုတာကိုလည်းသတိပြုမိကြဖို့ဒီလိုခွဲခြားမှုအလုံးတွေပပျောက်ဖို့ရည်ရွယ်ပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့ဘယ်လိုပဲအသိပညာပေးလုပ်ငန်းတွေအရင်းယူအပြစ်ပေးမှုတွေလှုပ်ဆောင်နေပေမဲ့လည်းအခုချိန်ထိလူမျိုးနဲ့အသားအရောင်ခွဲခြားမှုတွေကတော့အနည်းနဲ့အများဆိုသလိုရှိနေသေးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကသုတေသနပြုသူတွေရဲ့လူမျိုးရေးခွဲခြားမှုစစ်တမ်းတွေအရကမ္ဘာပေါ်မှာခွဲခြားမှုအများဆုံးရှိတဲ့ထိပ်တန်း10နိုင်ငံမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။နိုင်ငံပေါင်း98နိုင်ငံကိုစစ်တမ်းယူထားတဲ့ခွဲခြားမှုအများဆုံးရှိတဲ့ထိပ်တန်း10နိုင်ငံစင်းကိုအမှတ်စဉ်လိုက်ကြည့်မယ်ဆိုရင်တော့1ကာတာနိုင်ငံ2ဆာဗီးယားနိုင်ငံ3ဆော်ဒီအာရေဗျ4သီရီလင်္ကာ5အာရဗ်စော်ဘွားများပြည်ထောင်စု6ဆလိုဗက်ကီးယား7မြန်မာနိုင်ငံ8အစ္စရေးလ်9ယူကရိန်းနဲ့10ကအမေရိကန်ပြည်အောင်စုလို့ဖြစ်ပါတယ်။ဒီလိုလူမျိုးနဲ့အသားအရောင်ပေါ်မူတည်ပြီးခွဲခြားဆက်ဆံမှုတွေရှိတဲ့နိုင်ငံတွေရှိသလိုလူမျိုးရေးခွဲခြားမှုအ ਨੇ ဆုံးရှိတဲ့နိုင်ငံတွေလည်းရှိပါတယ်။အဲဒီလိုခွဲခြားမှုအ ਨੇ ဆုံးထိပ်တန်းဆင်နိုင်ငံကတော့1 Netherlands 2 Canada 3 New Zealand 4 Sweden 5 Denmark 6 Finland 7 Switzerland 8 Norway 9ဘယ်လ်ဂျီယံနဲ့10ဩစတြေးလျနိုင်ငံတွေပဲဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကလူမျိုးရေးခွဲခြားမှုအ ਨੇ စုံလို့ဖော်ပြထားပါတယ်။တမိုင်းကြောင့်ဆင်ဆဲလူမျိုးရေးနဲ့အသားအရောင်ခွဲခြားမှုတွေရှိနေတဲ့အမေရိကန်ပြည်အောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့မာတင်လူသာကင်းကတော့သူ့ရဲ့ထင်ရှားလာတဲ့ I have a dream မိကွန်းထဲမှာတင်ထင်ကြရင်ကျွန်တော်ရဲ့သားသမီးငယ်လေး၄ယောက်နေထိုင်ရမယ့်နိုင်ငံဟာသူတို့ရဲ့အသားအရောင်ကြောင့်တရားစီရင်ခံရတာမျိုးမဟုတ်ဘဲသူတို့ရဲ့အကျဉ်းစရိုက်ကြောင့်သာတရားစီရင်ခံရတဲ့နိုင်ငံဖြစ်ပါစေဆိုတဲ့အိမ်မဲ့ကျွန်တော်မှရှိပါတယ်လို့ပြောခဲ့ပါတယ်။မာတင်လူသာကင်းဟာ1968ခုနှစ်အသက်39နှစ်အရွယ်မှာသူ့ရဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေကြောင့်ပဲလှုပ်ကြံတက်ဖြတ်ခံခဲ့ရပါတယ်။အမေရိကန်ပြည်အောင်စုမှာအာဖရိကန်နယ်ပါးတွေကိုမဲပေးခွင့်ဥပဒေပြုပေးခဲ့ပြီးလုံခြံတပ်ဖြတ်ခံခဲ့ရတဲ့16ရောင်မြောက်အမေရိကန်သမ္မတအီဘရာဟင်လင်ကွန်ကလည်းလူမျိုးအသားအရောင်ခွဲခြားမှုတွေနဲ့ပတ်သက်ပြီးအောင်မြင်မှုမှာအယောင်မရှိပါဘူးဆိုပြီးပြောဆိုခဲ့ပါတယ်ရှင
်။မနီညိုလင်စီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့ကမ္ဘာတစ်လွှာကထူးခြားဆန်းပြတဲ့သတင်းတွေကိုလည်းတင်ပြပေးပါအောင်မယ်ဂျပန်နိုင်ငံတိုကျိုမြို့နည်းပညာပြပွဲတစ်ခုမှာတော့ခောက်ဆွဲတွေကိုအထုတ်သေးထည့်ပေးနိုင်တဲ့လူအတုဆက်ရုပ်မျိုးပြသလိုက်ပါတယ်အီတလီနိုင်ငံကတီထွင်ဆန်းတက်နေတဲ့ဆက်ရုပ်တစ်မျိုးကတော့အဝေးကထိမ့်ချုပ်တဲ့လူရဲ့လှုပ်ရှားမှုအတိုင်းလိုက်လုံနိုင်ပါတယ်ဒီလိုကဘာတလွားကထူးခြားကြတဲ့သတင်းတွေကိုကိုငင်းညံ့နဲ့မတ်ခင်ဖြူထွေးတို့ကတင်ပြပေးထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့နည်းပညာပြပွဲတစ်ခုမှာတော့ခောက်ဆွဲတွေကိုအထုတ်သေးထည့်ပေးနိုင်တဲ့လူတုဆက်ရုပ်တစ်မျိုးကိုပြသလိုက်ပါတယ်။စားတောက်ထုတ်တဲ့ကုမ္ပဏီတွေမှာလှုပ်သားရှားပါတဲ့ပြဿနာကိုကူညီဖြေရှင်းဖို့တီထွင်လိုက်တာလည်းဖြစ်ပါတယ်။ Fruitly လို့နာမည်ပေးထားပြီး၅ပြည်နီးပါးမြင့်တဲ့ဒီဆက်ရုပ်ဟာဂျပန်နိုင်ငံ RT ဆက်ရုပ်ကုမ္ပဏီကဖန်တီးခဲ့တာဖြစ်ပြီးတော့သူတို့ရှိမှရှိတဲ့အစားအသောက်ကိုမှတ်မိနိုင်တဲ့စနစ်ကိုအသုံးပြုထားပါတယ်။ဒီဆက်ရုပ်ဟာခရင်းကွာပုံစံပြုလုပ်ထားတဲ့လက်တံနဲ့ခောက်ဆွဲတွေကိုကောက်ယူပြီးအပြာရောင်ကပတ်လမ်းပေါ်ကဘူးတွေတဲကိုထည့်ပေးနိုင်ပါတယ်။ဘူးထဲရောက်လာတဲ့ခောက်ဆွဲတွေရဲ့အလေးချိန်တိုင်းတာကိုလည်းကပတ်လမ်းပေါ်ကအလေးချိန်တိုင်းတဲ့ဆက်ကချိန်တွဲပါတယ်။ဒီလိုအလေးချိန်တိုင်းတဲ့စနစ်ကိုတော့ယာမာတိုစကေးကုမ္ပဏီကတည်ထွင်ပါတယ်။အခုလို RT ကုမ္ပဏီနဲ့ယာမာတိုစကေးကုမ္ပဏီနှစ်ခုကပူးပေါင်းဖန်တီးထားတဲ့ဒီစနစ်နဲ့ဆက်ရုပ်ဟာခောက်ဆွဲ900ဂရမ်ဒါမှမဟုတ်လှီးဖြတ်ထားတဲ့ဟင်းသီးဟင်းရွက်တွေ၊ချက်ကြော်ဒုံးတွေ၊စားရတွေကိုလည်းကောက်ယူနိုင်ပါတယ်။ကိုဗစ်ကာလအတွင်းမှာဆက်ယုံအလုပ်ယုံတွေနီနီကက်ကက်အလုပ်လုပ်ရတဲ့အလုပ်သမားတွေရဲ့စိုးရိမ်မှုကိုဖြေရှင်းဖို့အတွက်သာမကလုံသားစရိတ်ကုန်ကျမှုလျှော့ချဖို့ကပါအသုံးဝင်တဲ့ဆက်ယုံဖြစ်ပါတယ်။ဒီစနစ်ဟာအမေရိကန်ဒေါ်လာ2,000,000,000ခွဲလောက်ကျတဲ့မယ်လို့တီထွင်တဲ့ကုမ္ပဏီကပြောထားပြီးတော့အမြောက်များထုတ်လို့ရောင်းချနိုင်မယ့်အစီအစဉ်တော့မရှိသေးပါဘူးရှင
်။အီတလီနိုင်ငံကတီထွင်ဆန်းတက်နေတဲ့ဆက်ယုံတစ်မျိုးကတော့အဝေးကနေထိမ့်ချုပ်နိုင်ပြီးထိမ့်ချုပ်တဲ့သူရဲ့လှုပ်ရှားမှုအတိုင်းလိုက်လုံနိုင်ပါတယ် IQ လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ကိုအီတလီနည်းပညာအင်စတီကျူကတီထွင်ထားတာပါဆက်ရုပ်ကိုထိမ့်ချုပ်မဲ့သူက
ဝစ်စုံတစ်မျိုးကိုဝစ်ဆင်ထားပြီးတော့အဲ့ဒီဝစ်စုံကနေဆက်ရုပ်ရဲ့လှုပ်ရှားမှုတွေကိုထိန်းချုပ်နိုင်တာပါဒါအပြင်ဆက်ရုပ်ကမြင်ရတဲ့မြင်ကွင်းတွေကိုလည်းထိန်းချုပ်တဲ့သူကအချိန်နဲ့တပြေးညီမြင်နိုင်တာပါဝစ်စုံမှာတက်ဆင်ထားတဲ့အာယုံခံကိရိယာတွေကြောင့်လည်းဆက်ရုပ်ဘက်မှာခံစားရတဲ့ထိတွေ့မှုတွေကိုလည်းဝစ်စုံနဲ့ထိန်းချုပ်နေတဲ့သူကခံစားသိရှိနိုင်ပါတယ် IQ ဆက်ရုပ်ဟာအရက်၄ပေကျော်လောက်မြင့်ပြီးတော့အလေးချိန်116ပေါင်ကျော်လေးပါတယ်ဒီဆက်ရုပ်ကိုမကြာခင်မှာကျင်းပမဲ့ ANA Avatar X Prize ပြိုင်ပွဲမှာဝင်ပြိုင်ဖို့ရည်ရွယ်ထားပြီးတော့ဆက်ရုပ်တွေကိုအဝေးကနေအချိန်နဲ့တပြေးညီထိန်းချုပ်နိုင်တာကိုပြသဖို့လည်းရည်ရွယ်ပါတယ်အနာဂတ်မှာတော့အဝေးကနေခရီးသွားလုပ်ငန်းဘေးဒုက္ခအကူအညီကယ်ဆယ်ရေးနဲ့အနာဂတ်ခြေတုလက်တုတက်စီရင်လုပ်ငန်းတွေမှာသုံးနိုင်ဖို့သူတိတ်တီတွေကမျှော်လင့်ထားပါတယ်ခင်ဗျာ
ဘိုလီးဗီးယားနိုင်ငံမြို့တော်လာပတ်စ်မှာပြီးခဲ့တဲ့သတင်းဘက်ကနှစ်စဉ်ကျင်းပနေကြဖြစ်တဲ့အမျိုးသမီးနဗန်းပွဲနဲ့ဂီတပွဲတော်ကြီးတစ်ခုကျင်းပပါတယ် Electro Press Day လို့ခေါ်ဝါတဲ့ဒီပွဲဟာဌာနေတိုင်းရင်းသားအိုင်မာရာယဉ်ကျေးမှုနဲ့ခေတ်သစ်ဘိုလီးဗီးယားယဉ်ကျေးမှုတို့ကိုပေါင်းဆက်ထားတာပါရိုးရာဂါဝင်ဝစ်စင်တဲ့အမျိုးသမီးတွေလက်ဝတ်စင်ပေါ်မှာထိုးသက်ကြတဲ့ပွဲတွေဟာအမျိုးသမီးတွေရဲ့စွမ်းအားကိုပြသတာမျိုးဖြစ်တယ်လို့ရိုးရာနဲ့ခေတ်သစ်သရုပ်လက္ခဏာတွေကိုပေါင်းဆက်ထားတဲ့သင်္ကေတလည်းဖြစ်ပါတယ်နိုင်ငံလုံးကလူတွေမျိုးတော်ကိုဒီပွဲဆင်နွှဲဖို့လာကြတယ်လို့ရိုးရာဂီတပွဲတွေအပြင်ခေတ်သစ်ဂီတ Electronic Club တွေမှာကခုံကြတာတွေလည်းပါဝင်ပါတယ်ပြီးခဲ့တဲ့နှစ်မှာတော့အခုလိုပွဲတွေကိုကိုဗစ်ကပ်ဘေးကြောင့်ဖျက်သိမ်းခဲ့ရပါတယ်လူရေ12တန်းနီးပါးရှိတဲ့ဘိုလီးဗီးယားနိုင်ငံမှာ3ပုံတစ်ပုံကျော်လောက်ဟာစီးရဲမွဲတင်မှုတတ်မှတ်ချက်အောက်မှာနေထိုင်နေရတာဖြစ်ပြီးလူအနည်းငယ်လောက်ပဲလက်မှတ်တစ်စောင်ကို36ဒေါ်လာပေးပြီးပျော်ပါနိုင်ကြတာဖြစ်ပါတယ်ရှင်
ဣသရေလနိုင်ငံတယ်လီဗီမြို့မြောက်ဖက်အာရက်ကျေးရွာလေးတစ်ရွာမှာစေဝါအဖြစ်သုံးရတဲ့ဆေးကြောက်ကော်ဖီဆိုင်တစ်ခုကိုပထမအဆုံးအဖြစ်ဖွင့်လှစ်လိုက်ပါတယ်။ Smoky Monkey လို့နာမည်ပေးထားတဲ့ဒီဆိုင်ဟာဣသရေလမှာဆေးကြောက်ကိုစေဝါအဖြစ်အသုံးပြုခွင့်ပေးပြီးတဲ့နောက်ပထမအဆုံးဖွင့်လှစ်တဲ့ဆိုင်လည်းဖြစ်ပါတယ်။ဆေးကြောက်ဟာနာကျင်ကြိုက်ခဲမှုတွေကိုတတ်တာစေတဲ့အတွက်လည်းအလုံးမှာထိခိုက်ဒဏ်ရာရမှုတဲ့သူတွေရင်မတော်တဆမှုကြောင့်နာကျင်မှုဝေဒနာကိုခံစားနေရသူတွေစေဝါအဖြစ်သုံးကြတယ်လို့ဆိုင်ပိုင်ရှင်ဖြစ်သူခရန်ရှပီတာကပြောပါတယ်အနီးပတ်ဝန်းကျင်ကလူတွေကတော့ဒီဆေးကြောက်ဆိုင်ကြောင့်သူတို့ရဲ့ရွာကလေးဆေးကြောက်ကိုတရားဝင်သုံးခွင့်ပေးထားတဲ့အမ်စတာဒမ်မြို့လိုဖြစ်သွားမလားဆိုပြီးစိုးရိမ်နေတာတွေလည်းရှိပါတယ်ဒါပေမဲ့လူတွေကတဖြည်းဖြည်းနားလည်လာပြီးဆေးကြောက်ကိုဆေးဝါးအဖြစ်လက်ခံလာကြတယ်လို့ဆိုင်ပိုင်ရှင်ဖြစ်သူရှပီတာကပြောပါတယ်အစ္စရေးလေလာရေးပါလက်စတိုင်းစင်တာရဲ့အချက်အလက်တွေအရအစ္စရေးမှာဆေးကြောက်ကိုဆေးဝါးအဖြစ်သုံးသူလူနာ3000လောက်ရှိနေပါတယ်ခင်ဗျာ
ကိုညင်းညာနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တဲ့ကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ VOA American တန်ရဲ့တင်းငွေတွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတလဲတင်ပြပေးပါအောင်မယ်ခင်ဗျာယူကရိန်းနိုင်ငံမာရီယိုပိုမြို့မှာလူ400လောက်ခိုးလုံနေတဲ့အမှုပညာအကြောင်းတစ်ကြောင်းကိုရုရှားတပ်တွေကဘုံးနဲ့တိုက်ခတ်ခဲ့တယ်လို့မြို့ကောင်စီကတင်းငွေတွေကပြောပါတယ်အသေးပြောက်စင်းကိုတော့မသိရသေးပါဘူးလူထောင်ပေါင်းများစွာကိုလည်းရုရှားနိုင်ငံတဲကိုခေါ်ဆောင်သွားတယ်လို့မြို့ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါဟာဒုတိယကမ္ဘာစစ်အတွင်းလူတွေကိုနာဇီတွေကဖမ်းဆီးခေါ်ဆောင်သွားတဲ့လုပ်ရမျိုးဖြစ်ကြောင်းမြို့တော်ဝန်ဗာဒင်းဝိုင်ချန်ကိုကပြောပါတယ်ယူကရိန်းစစ်တပ်ရဲ့အဆောက်အုံတွေကိုအတန်တဲ့ဆယ်စမြန်နဲ့ဒုံးကျည်နဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားစစ်တပ်ကတင်းငွေတွေနဲ့မှပြောလိုက်ပါတယ်။ခင်ဇယ်အတန်တဲ့ဆယ်စမြန်နဲ့ဒုံးကျည်ဟာယူကရိန်းရဲ့ပင်လယ်နဲ့စစ်ကမ်းအနီးကလောင်စာဆီတိုလောင်ကန်ကိုထိမှန်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါရခင်ဗျာ။မြောက်ကိုရီးယားနိုင်ငံဟာဒုံးကျည်အမြောက်များပစ်နိုင်တဲ့ပစ်စင်ကိုတုံးပြီးဒုံးကျည်ဒဇင်ပစ်လွတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကတင်းငွေတွေနဲ့မှပြောပါတယ်။ဒါပေမဲ့ဒုံးကျည်အမျိုးအစားရောက်ခဲ့တဲ့အကွာအဝေးလာရတွေကိုတော့တောင်ကိုရီးယားစစ်တပ်ကအသေးစိတ်မကြေညာခဲ့ပါဘူးခင်ဗျာဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ကြပါတယ် VOA American တန်ရဲ့တင်းငွေတွေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.